Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်အောက်တိုဘာလ2ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကို line to meter 24.50 နဲ့ line lab meter 190အပြင် VOE ရဲ့ internet စာမျက်နှာနဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တားညူပါဒီနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့ဥရောပသမဂ္ဂနိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲဟာယူကရိန်းမြို့တော်ကီယက်မှာယူကရိန်းကာကွယ်ဝန်ကြီးသစ်ဖြစ်တဲ့ Rustan Umarek နဲ့ပထမဆုံးကြိမ်လူကရိန်းတွေ့ဆုံရမှာယူကရိန်းအတွက်ရေရှည်လုံခြုံရေးအာမခံတယ်ဆိုပြီးတော့ကတိပြုပြောပါရတယ်သမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းစစ်နဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ငွေကြေးထောက်ပံ့ကူညီမှုတွေဆက်ရှိမဲ့အကြောင်းမဟာမိတ်တွေကိုအာမခံပြောဆိုနေတဲ့အချိန်ထဲမှာပဲယူကရိန်းအတွက်အမေရိကန်အကူအညီတွေကိုအနှောင့်အတားဖြစ်ခံမှာမဟုတ်ဘူးလို့လည်းလွှတ်တော်ကသတိပေးပြောဆိုခဲ့ပါတယ်။ဆားရဒီထိတ်တန့်ရောက်တဲ့တွေကိုဥတ္တမောင်တန်းနဲ့တူကြီးညာပြီးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုသားညူကြီး။ကျွန်တော်တို့ဒီနေ့ကြားရမယ့်အထက်မှာတော
့မြန်မာပြည်သားရဲ့အတွက်ဒီကတဲ့ရောက်တာကဒီမှာပြောင်းရှိလို့တာမှမြန်မာပြည်နိုင်ငံသားအများဆုံးဖြစ်တယ်။ပြီးတော့ဒီ
အခုကြားခဲ့ရတာကတော့ထိုင်းနိုင်ငံနဲ့ဆေးကြောက်ဥပဒေအကြောင်းဖြစ်ပါတယ်ဒီအကြောင်းကိုမဖီတမီမူဝဆေးဝမွေးရဆေးဝတရင်အပိဒီမိုကရေစီဆွေးနွေးခန်းမတိုင်မီမှာနားဆင်ကြရမှာပါဒုတိယပိုင်းနိုင်ငံဝတ်မှာတော့ကမ္ဘာမြတ်မီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းဂျမတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြတရင်များအစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကလေးနဲ့ထိတ်တရောက်တရင်တွေကိုကိုသားကျူဦးနဲ့ကျွန်တော်တမောင်သန်းတို့ကပြောပြပါမယ်
ဥရောပသမဂ္ဂရဲ့နိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘော်ရော့ဟာယူကရိန်းမြို့တော်ကီယက်မှာယူကရိန်းကာကွယ်ဝန်ကြီးသစ်ဖြစ်တဲ့ Rustan Umarek နဲ့ပထမဆုံးကြိမ်လူကရိုင်းတွေ့ဆုံရမှာယူကရိန်းနိုင်ငံအတွက်ရေရှည်လုံခြုံရေးကိုအာမခံပါတယ်လို့ကတိပြုပြောဆိုသွားပါတယ်။သူတို့နှစ်ဦးဟာယူကရိန်းကို EUCA ထောက်ပံ့တွေဆက်ပြီးဆွေးနွေးခဲ့ကြပြီးတော့ယူကရိန်းဟာပိုးပြီးတော့စွမ်းရည်ကောင်းတဲ့ထောက်ပံ့တွေအလျင်မြန်လိုအပ်နေတယ်လို့ EU ကြီးကဲဘော်ရော့က X လူမှုကွန်ရက်ဆိုင်မင်နာမှာရေးပါတယ်။အခုလိုမျိုးထောက်ပံ့ကူညီမှုတွေအတွက်ကျေးဇူးတင်တဲ့အကြောင်းယူကရိန်းကာကွယ်ဝင်ကြီး Rustan Umarek ကလည်းပြောဆိုသလိုဒီအစည်းအဝေးဟာပိုပြီးတော့ပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်အစပြုချက်တစ်ခုဖြစ်တယ်လို့လည်းယူကရိန်းကာကွယ်ဝင်ကြီးက X လူမှုကွန်ရက်မှာရေးပါတယ် EU ရဲ့စီးရေးထောက်ပံ့ကိစ္စဆွေးနွေးပြောဆိုတဲ့နေရာမှာလက်နက်ကြီးနဲ့ KMI ကြောင့်လေကြောင်းကာကွယ်ရေး Electronic စစ်ဆင်ရေးရေရှည်ကူညီအစီအစဉ်တွေနောက်တင်နန်းတွေယူကရိန်းပြည်တွင်းကာကွယ်ထုတ်ကုန်ကိစ္စရပ်တွေကိုအလေးပေးပြောဆိုခဲ့ကြတယ်လို့ယူကရိန်းကာကွယ်ဝန်ကြီးကဖော်ပြရေးသားထားပါတယ
်။နိုဝင်ဘာလလည်းအထိဘတ်ဂျက်ကိုအထိပြုလိုက်တာကြောင့်အမေရိကဆိုးရရဲ့လုပ်ငန်းတွေရပ်မသွားပြီမဲ့အဲဒီလိုမဲပေးခဲ့ကြတဲ့ Republican အမတ်တွေကြားမှာတော့ထိုးနဲ့တိုက်ခိုက်တာတွေကပိုပြီးပြင်းထန်လာနေကြပါတယ်။အောက်လွတ်တော်ဥက္ကဋ္ဌ Kevin McCarthy ကိုဖြုတ်ချဖို့ဒီအပတ်ကြိုးစားမယ်လို့ Conservative Republican အောက်လွတ်တော်အမတ် Matt Gaetz ကသတင်းဌာနတွေရဲ့ဆွေးနွေးမေးမြန်းခန်းတွေမှာပြောကြားသွားပါတယ်။အစိုးရလုပ်ငန်းတွေမရက်သွားဖို့ဘတ်ဂျက်ချပေးတဲ့အောင်မဲပေးခဲ့ကြတဲ့ဒီမိုကရက်အမတ်တွေကိုအောက်လွတ်တော်ဥက္ကဋ္ဌ Kevin McCarthy ကကြိုးဆိုလိုက်ပြီးတဲ့နောက်အခုလိုဖြုတ်ချလိုတာတွေဖြစ်လာခဲ့တာပေါ့အစိုးရအသုံးစိတ်ကို2020 COVID ကဘေးအကျိုးကာလအဆင့်ထိဖြတ်တောက်ဖို့နဲ့အရေးကြီးတဲ့ဥပဒေတွေအတွက်ဒီမိုကရက်အမတ်တွေရဲ့မဲကိုအသုံးမပြုဘူးဆိုတော့အောက်လွတ်တော်ဥက္ကဋ္ဌဖြစ်ရွေးကောက်ခံတော့က Kevin McCarthy ပေးခဲ့တဲ့ကတိစကားကိုသူကိုယ်တိုင်ဖျက်ခဲ့တယ်လို့ Mr. Gaetz ကပြောပါတယ်အလုပ်တော်မှာအမတ်435ယောက်ရှိတဲ့ Republican အမတ်အများစု221ယောက်က Mr. Kevin McCarthy ကိုအခုထိထောက်ခံနေကြဆဲပါပဲ။လွန်ခဲ့တဲ့လပေါင်းများစွာက Mr. McCarthy နဲ့သူသဘောတူခဲ့တယ်လို့ဘာနာရင်းနဲ့အတွက်အမြင့်ဆုံးအသုံးစိတ်သတ်မှတ်ချက်တိုင်းရေးဆွဲထားတဲ့ budget ကို Republican အမတ်တွေကလေးစားသင့်တယ်လို့သမ္မတ Joe Biden ကပြောလိုက်ပါတယ်။ခုလိုအန္တရာယ်များလာတဲ့ကစားပွဲကိုကျွန်တော်စိတ်ကုန်နေပါပြီ။ဒီလို Republican လွှမ်းတဲ့အောက်တော်မျိုးကျွန်တော်ဘယ်တော့မှမတွေ့ကြုံဘူးခဲ့ပါဘူးလို့အထက်လွှတ်တော်မှာ36နှစ်ကြာအမတ်ဖြစ်တာဝန်ယူခဲ့ဘူးတဲ့သမ္မတ Joe Biden ကပြောပါတယ
်သမ္မတ Joe Biden ဟာ Ukraine စစ်နဲ့ပတ်သက်ပြီးတော့ American ရဲ့ငွေကြေးထောက်ပံ့ကူညီမှုတွေဆက်ရှိသွားမယ်ကြောင်းမဟာမိတ်တွေကိုအားမခံပြီးတော့ပြောဆိုနေတဲ့တချိန်ထဲမှာပဲ Ukraine အတွက် American အကူအညီတွေကိုအနှောင့်အတားဖြစ်ခံမှာမဟုတ်ဘူးလို့လည်းလွှတ်တော်ကသတိပေးပြောဆိုသွားပါတယ်ဘလို့အချင်းနေမျိုးမှာပဲဖြစ်ဖြစ်ယူကရိန်းအတွက်အကူအညီတွေကိုအနှောက်အယှက်ဖြစ်စေတာမျိုးလက်ခံမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမှတ်ချက်စကားပြောဆိုသွားခဲ့တာပါအမေရိကန်အစိုးရလုပ်ငန်းတွေရပ်တန့်သွားစေဖို့အချင်းနေမျိုးကိုရှောင်ရှားနိုင်ဖို့လွှတ်တော်ကနေပြီးတော့ရက်တူအစိုးရအသုံးစိတ်ကိုချပေးခဲ့တဲ့နေရာမှာအဲ့ဒီအသုံးစိတ်ထဲယူကရိန်းအတွက်နောက်ထပ်အကူအညီပေးမဲ့ငွေတွေကိုတော့ဖယ်ထုတ်ထားပါတယ်ယူကရိန်းကိုရုရှားကျူးကျော်စစ်အပေါ် ယူကရိန်းကခုခံနိုင်အောင်လို့ကူညီသွားမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌရောလွှတ်တော်ကအများစုကပါတညီတည်းပြောဆိုနေကြပေမဲ့အခုရထားတဲ့သဘောတူညီချက်ထဲမှာတော့ယူကရိန်းအတွက်အထောက်ပံ့ကိစ္စပါမလာဘူးလို့သမ္မတဂျိုးဘိုင်ဒန်ကအောက်လွှတ်တော်ကိုဝေဖန်ပြောဆိုခဲ့ပါတယ်လွှတ်တော်အနေနဲ့ယူကရိန်းအကူအညီအတွက်နောက်ထပ်တီးခြားမူကြမ်းတစ်ခုကိုမဲခွဖို့ရှိတယ်လို့သမ္မတကပြောပါတယ်။ယူကရိန်းအနေနဲ့သူတို့ကိုသူတို့ကာကွယ်နိုင်အောင်လို့အကူအညီတွေပေးသွားမယ်ဆိုတဲ့အောက်လွှတ်တော်ဥက္ကဋ္ဌရဲ့စကားတီးလိုက်မယ်လို့မျှော်လင့်တဲ့အကြောင်းလဲသမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့လည်းယူကရိန်းစစ်ရေးရှိလာတာနဲ့အမျှအမေရိကန်လွှတ်တော်တွေမှာတော့ယူကရိန်းထောက်ပံ့ကိစ္စအတီးပြုတ်နိုင်ဖို့ခက်တထက်ပိုးပြီးတော့ခက်လာတယ်လို့လွှတ်တော်အမတ်အများပြားကယူဆကြပါတယ်။အခုဆိုရင်ပဲအောက်လွှတ်တော်က Republican အကြမ်းမှာယူကရိန်းထောက်ပံ့ကိုဆန့်ကျင်သူတွေပိုးပြီးတော့ရှင်ရလာနေပါတယ်ယူကရိန်းစစ်သားတွေကိုတင်တန်းပေးဖို့နဲ့လက်နက်တွေဝယ်ယူနိုင်ဖို့ကာဝေးဆိုင်ရာအသုံးစရိတ်ဒေါ်လာတန်း300အစုပြုတ်မှုကိုအောက်လွှတ်တော် Republican အမတ်တဝက်နီးပါးကပယ်ချခဲ့ပါတယ်အဲဒီနောက်တီးခြားအတီးပြုတ်ခဲ့ပြီးတဲ့ဆိုပေမဲ့ယူကရိန်းကူညီပေးဖို့အတွက်ဆန့်ကျင်သူတွေကပိုများလာပါတယ်ဒါပေမဲ့ American ဆွေးရလုံငန်းတွေနိုဘာလ18ရက်နေ့ထိဆက်ပြီးတော့လေပတ်နိုင်အောင်လို့အောက်လွှတ်တော်ကကမကထလုပ်ပြီးတော့တည်ပြုထားတဲ့အသုံးစရိတ်ဥပဒေထဲမှာတော့ယူကရိန်းအတွက်နောက်ထပ်အကူအညီအစိုးပြုချက်တွေကိုဖြုတ်ချထားပါတယ်ခင်ဗျာ
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ52 kHz 5.85 MHz နဲ့လိုင်းလက်မီတာ190 kHz 15.5 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ထိုင်ဝမ်မှာနေထိုင်တဲ့ဒဇင်နဲ့ချီတဲ့ဟောင်ကောင်တက်ကြွလှရှားသူတွေဟာကမ္ဘာတစ်ဝန်းတရုတ်ဆွေရဲ့ထုတ်ဖောက်စိတ်ဝင်မှုတွေကိုကန့်ကွက်တဲ့ဆန္ဒပြပွဲတရတိုင်ပင်မြို့မှာပြုလုပ်ခဲ့ပါတယ်။အော်တိုဝါလာတရနေ့မှာကြောက်တဲ့တရုတ်အမျိုးသားနေနဲ့တိုက်ဆိုင်ပြီးတော့ဒီဆန္ဒပြပွဲတွေကိုကျင်းပခဲ့ကြတာပါ။ဆန္ဒပြသူတွေဟာကြီးမြတ်တဲ့ဟောင်ကောင်ဆိုတဲ့တချင်းကိုတည်ဆူပြီးတော့တရုတ်ကွန်မြူနတီစိတ်ပါတဲ့တက်တာဆိုင်ပုတ်လေးတွေကိုဖျက်ချိုးပြပါတယ်။တရုတ်နိုင်ငံဟာအခြားတိုင်းပြည်တွေကိုအတော်ကြီးထိုးဖောက်စိတ်ဝင်နေပြီးတော့ဒီမိုကရေစီတိုင်းပြည်တွေကလည်းသူတို့ကိုလက်မခံကျင်တော့ဘူးတဖြည်းဖြည်းကျရှုံးလာပြီးတော့မြောက်ကိုရီးယားနဲ့တူလာလိမ့်မယ်လို့ထိုင်းလက်ဝိတ်နီးပြလည်းဖြစ်ဟောင်ကောင်တက်ကြွလှရှားသူလည်းဖြစ်တဲ့ဖူတန်ကပြောပါတယ်ထိုင်ဝမ်ရောက်နေတဲ့ဒီမိုကရေစီရဲ့တက်ကြွလှရှားသူအနုပညာရှင်ကီစီဝွန်လည်းဒီဆန္ဒပြပွဲမှာပါဝင်ပြီးတော့သူကဒီကက်ပတင်စပါတယ်ဝိယုံကိုဝတ်ထားပါတယ်ဝွန်ဟာ2019ခုနှစ်ဟောင်ကောင်ဆန္ဒပြပွဲတုန်းကလည်းဒီဝတ်ဆောင်ကိုပဲလာတူဝတ်ဆင်ခဲ့သူဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်အလုံတုံမတမကတက်ကြွလှူရှားသူရှာဟူဒီအစ္စလမ်ဆွန်လာတုံကတိတ်ဆုံသွားခဲ့တာပေါ့အရေးယူဆောင်ရွက်ပေးဖို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW နဲ့ကမ္ဘာအလုံတုံမအခွင့်အရေးအဖွဲ့စည်းတွေကတောင်းဆိုတာတွေကပို့ပြီးများလာနေပါတယ်စက်ယုံကရှင်းမပေးတဲ့လောက်ခအတွက်အလုံတုံမတွေနဲ့စက်ယုံကြအငင်းပွားကြရမှာရှာဟူဒီအစ္စလမ်ကအလုံတုံမတွေရဲ့ကိုယ်စားလှယ်ဖြစ်ဆောင်ရွက်နေစဉ်ဒါကာမြို့အပြင်ဘက်ကဂါစီပူရမှာရိုက်အသက်ခံရတာဖြစ်ပါတယ်အသက်45နှစ်အရွယ်ရှိပြီဖြစ်တဲ့အစ္စလမ်ဟာဘင်္ဂလားဒေ့ရှ်အထက်ကျုပ်လုံကအလုံမားဖက်ဒရေးရှင်းရဲ့တမာရင်စီယုံရေးမှုတူလည်းဖြစ်ပါတယ်။ဆက်ယုံကငှားထားတဲ့ကြီးစားလူမိုက်တွေရဲ့လက်ချက်ဖြစ်တယ်လို့သူနဲ့လုတ်ဖို့ကမဲ့တွေကတော့ဆွဆွဲကြပါတယ
်။အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့69နှစ်ပြည့်မွေးနေ့အကျိုးဖြစ်တဲ့အတ္တလန်တာမှာရှိတဲ့ကာတာစင်တာမှာဆူဝေးအထိမ်းအမှတ်အခမ်းအနားလေးလုပ်ခဲ့ကြပါတယ်။အမေရိကန်သမ္မတ39ဦးမြောက်သမ္မတကာတာရဲ့69နှစ်ပြည့်မွေးနေ့ဟာမနေ့တနင်္ဂနွေနေ့ကဖြစ်ပေမဲ့တရက်ကျူပြီးတော့စတင်တီကအတ္တလန္တာမှာရှိတဲ့သမ္မတစာကြီးတိုင်းနဲ့ပြကန်းနေရာမှာမွေးနေ့ကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။လွှတ်တော်မှာဆူရသုံးစည်းမူကြမ်းသဘောတူညီချက်မရခင်တနင်္ဂနွေနေ့မှာဆူရလုပ်ငန်းတွေရပ်ဆိုင်သွားနိုင်တာမို့လို့စနေမှာတရက်ကျူပြီးတော့မွေးနေ့ပွဲလုပ်ဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။သူကိုလေးစားတဲ့ထောင်ကနန်းရှိတဲ့ပြည်သူတွေကမွနီကတ်တွေရေးသားပေးပို့ခဲ့ကြပြီးတော့ဒီကတ်ပြားတွေကိုတော့ဂျော်ဂျီယာပြည်နယ်ပလင်းစမြို့ကသမရကာတာရဲ့နေအိမ်ကိုပို့ဆောင်มาဖြစ်ပါတယ်ခင်ဗျာ
The Voice of America The OA တင်းလာနေမနက်ခင်းနောက်ဆုံးအထိတ်တန်းရောက်သတင်းတွေကိုကိုသားညို့နဲ့အတူကျွန်တော်တို့ကြီးညာပေးခဲ့တာပါစေချောဥပဒေတရင်ကိုမတော်ခင်မှာချင်းမိုင်ဘက်ကမွေးစေဝါတရင်ကိုပထမဦးဆုံးကျွန်တော်တို့စပြီးတင်ပြကြပါမယ်။ထားတဲ့ငါမြောက်ပိုင်းချင်းမိုင်မြို့နယ်မှာလမ်းတွေကိုပိတ်ဆို့ဖမ်းဆီးခဲ့ရတာစေချောစေပြအလုံးရ6တန်းနဲ့ ice မွေးစေကီလို30ကိုကုန်စင်းတွေကြားကဖမ်းဆီးမိခဲ့ပါတယ်။ဒီတရင်ကိုထိုင်းနိုင်ငံ VOE တရင်တော်မအေးမာကအခုလိုပေးပို့ထားပါတယ
်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့နယ်ချမ်းဖိုးကနယ်မြေအတွင်းကိုမောင်းဝင်လာတဲ့ကုန်စင်းကားတစ်စီးပေါ်ကဂေါ်ဘီတုတ်ကြားမှာမွေးစေဝါတွေတည်ဆောင်လာမယ်ဆိုတာကိုနယ်မြေခံရဲတပ်ဖွဲ့ကကြိုတင်သတင်းရတဲ့အတွက်ဖမ်းဆီးခဲ့တာပါမွေးစေဝါအမြောက်များဖမ်းမိတာနဲ့ပတ်သက်လို့ဆိုင်းရဲချုပ်တော်ဆက်ဆက်ပြီမုံကအခုလိုပြောဆိုသွားပါတယ
်ဆိုင်းလူကของเจ็ดเส้นบ้านก็คือปฏิเจ้าก็สมมุติว่าเชียงใหม่เชียงราย
စိတ်ကြွဆေးကြတွေဟာအင်းဒီနာချင်းနိုင်ငံကနေတဆင့်ထိုင်းမြောက်ပိုင်းချင်းရိုင်ချင်းမိုင်ကနေတဆင့်ဝင်ရောက်လာနေတာပါဒီလမ်းကြောင်းတွေကိုပိတ်ဆို့တားဆီးနိုင်ဖို့အရေးပေါ်ပိတ်ဆို့စစ်ဆေးမှုတွေဆက်လက်လုပ်ဆောင်သွားမှာဖြစ်ပါတယ်ဝင်းဆက်အနေနဲ့မူရစ်စေးဝါးတွေကိုရောင်းချပြန်ပြူကျိုးကန်နေတဲ့နောက်ွယ်ကအထူးကတရားခံတွေကိုဖမ်းမိဖို့လုံဆောင်သွားမယ်ဆိုတဲ့အကြောင်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။ကုံစင်းကားပေါ်ကနေဖမ်းမိတဲ့မူရစ်စေးဝါးတွေဟာကာလတန်ဖိုးဘန်းငွေတန်ပေါင်းတစ်ထောင်ကျော်တန်ဖိုးရှိတဲ့စိတ်ကြွစီးပြား6တန်းအိုက်မူရစ်စေးဝါးကီလို30ဖြစ်ပါတယ်။မူရစ်စေးဝါးတွေကိုကားအတွင်းပိုင်းမှာထားပြီးပေါ်ကနေခေါ်ပြီးတွေဖုံးအုပ်ပြီးတည်ဆောင်လာတာဖြစ်ပါတယ်။ကမောင်းသူဟာအသက်20ရွယ်တောင်ပေါ်တိုင်းရင်းသားတဦးဖြစ်ပြီးဒီမူရစ်စေးဝါးတွေကိုရွှေတရိကံဒေသကမူရစ်ကုံတွေကအခကျင်းဝင်ပြီးတဲဆောင်ခန်းခဲ့တာဖြစ်တယ်ဆိုပြီးဝန်ခံထွက်ဆိုခဲ့ကြောင်းချင်းမှန်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်စက်တင်ဘာလ30ရက်နေ့တနေ့တည်းမှာပဲချုံဖုန်ခရိုင်ကနေမလေးရှားနယ်စပ်ကိုပို့မဲ့စိတ်ကြွစေးပြားနှစ်တန်းတဲဆောင်လာတဲ့ကားတစ်စီးနဲ့မူရင်မောင်ကိုသမားလေးဦးကိုလည်းခြုံဖွန်ခရိုင်ထဲမှာရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာမူရင်နိုင်ငံရေးတွေကိုလှုပ်ဆောင်နေတဲ့ဂျားကရွှေတရိကံဒေသကမူရင်စေးဝါးတွေဟာထိုင်းနိုင်ငံမြောက်ပိုင်းကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းကိုဇက်တိုက်ဝင်ရောက်လာနေတာဖြစ်ပါတယ်ရှင
်။မအေးမတင်ပြခဲ့တာပါ။အခုဆက်လက်ပြီးထိုင်းနိုင်ငံရဲ့စေးကြောက်ဥပဒေအကြောင်းကိုတင်ပြချင်ပါတယ်။စေကြောက်ကိုတရားဝင်သုံးဆခွင့်ပြုထားတဲ့ထိုင်းနိုင်ငံမှာထိုင်းအစိုးရအသည့်အနေနဲ့စီးမီးဥပဒေအသစ်တရားထည့်သွင်းရေးဆွဲနိုင်ဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒီအကြောင်းကိုမညွန်ညွန်တွင်ကမေးမြန်းတင်ဆက်ထားပါတယ
်။စေကြောက်ကိုစေကူတရေးအတွက်ပဲအသုံးပြုတင်တယ်လို့ထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဒေါက်တာချိုနန်ဆရီကယူးကပြောလိုက်ပြီးအပန်းဖြေဖို့အပျော်ရမ်းစေကြောက်သုံးတာဟာအစိုးရအသည့်တာဝန်ယူချိန်မှာအဓိကပြောင်းလဲမှုတစ်ခုဖြစ်လာနိုင်တယ်လို့စေကြောက်ရောင်းသူတွေနဲ့သုံးဆွဲသူတွေကြားမှာဒီရက်ပိုင်းပြောဆိုမှုတွေကြဲကြဲလောင်လောင်ဖြစ်လာပါတယ်။အပန်းဖြေဖို့အပျော်စေကြောက်ရှူတာကိုပိတ်ပင်တမ်းမြစ်တဲ့စာပိုက်တစ်ရက်ဥပဒေမှာဖြစ်ဆွဲဖို့ဝင်ကြီးချုပ်စရက်ထာတာဝန်ဆင်ရဲ့အစိုးရအဖွဲ့ကလှုပ်ဆောင်နေတယ်လို့သတင်းတွေထွက်နေပြီးအရင်အစိုးရလက်ထက်မှာခွင့်ပြုပေးခဲ့တာတွေကိုပြန်ပြီးစီစစ်လာရင်ဒီအချက်ကဖြစ်လာနိုင်တဲ့အနေအထားတွေရှိတယ်လို့စေချောင်းလုပ်ငန်းလုပ်ကိုင်သူတွေကဆိုပါတယ
်။သူတို့ရဲ့ရည်ရွယ်ချက်ကနည်းနည်းလေးပြန်ပြီးတင်းကျပ်ချင်တာပေါ့နော်။အဲ့လိုဆိုတော့အများကြီးလို့ side effect ဖြစ်နိုင်မယ်။သူတို့နိုင်ငံဒီထိုင်းနိုင်ငံအစိုးရအတွက်ကလည်းသူတို့ရဲ့တက်စီဘာတွေလည်းနည်းနည်းလေးပို့လို့ကျွန်တော် stick လုပ်တဲ့အတွက်ဘယ်လိုပြောမလဲ။ဒီ site တဲ့သူတွေနဲ့အစိုးရချာရောင်းနေသူတွေအစိုးရချာမှာနည်းနည်းလေး conflict လေးတော့ဖြစ်လာမယ်ထင်တယ်ကျွန်တော်မြင်တော့အခုဆိုရင်ထိုင်းနိုင်ငံဒီ cannabis industry တွေမှာမြန်မာပြည်သားအများကြီးစီးမြောတယ်ကျွန်တော်တို့ပါမှာပေါ့နော်ဟိုဆက်ဆက်ချင်းတရားဝင်ဖွင့်ပေးလိုက်ထဲရလဲဟိုစပြီးရောရှိနေတဲ့သူတွေရှိရပါတော့အဲ့ဒီအတွက်ဘလို့တက်ရောက်လိုက်ဆိုကျွန်တော်တို့ဒီမှာမဟုတ်ပါတော့ဒီ industry မှာရှိရတဲ့အလုံးအလုတ်ကိုင်းပေါ့သူတို့ဒါကို block လုပ်လိုက်မယ်ဆိုရင်တိကျက်ဒီကျွန်တော်ဆို better than ကျွန်တော်ဒီမှာလဲကျွန်တော်နောက်မှမိသားစုရှိမယ်ကျွန်တော် jobless ဖြစ်သွားရင်ဒီမိသားစုအတွက်လည်းဟိုအနေချင်းတက်ရောက်မယ်ဆိုတော့ဒီလိုမျိုးလူတွေအများကြီးရှိရပါတော့เนาะတက်ရောက်နိုင်တယ်မြန်မာပြည်သားတွေအတွက်ဒီကတက်ရောက်တာကဒီမှာပြောင်းရှိလို့တာမှာမြန်မာပြည်နိုင်ငံသားအများဆုံးဖြစ်တယ်ပြီးတော့ဒီ industry ထဲမှာလည်းကြီးမြှောက်နေတာမြန်မာပြည်သားအများဆုံးဖြစ်နေဆိုတော့တခြားပြောင်းရွှေ့လုပ်သားတွေထက်ဆိုင်ရင်တော့မြန်မာပြည်သားတွေအတွက်ဟိုစိုးကျိုးများတာပေါ့เนาะဒါပေမဲ့တခြားလူကန်ခွင့်လန်းတွေအများကြီးပါအထိုင်မှာရွေးချယ်ပြီးလုပ်လို့ရတယ်ဟိုတကယ်ဒီတဲမှာဆက်ပြီးသွားခြင်းနဲ့ဆိုတော့ဒီအစိုးရတတ်မှတ်တဲ့ဥပဒေအစ်စ်အတိုင်းကိုကလိုက်နာပေါ့သူတို့သွားပြီးတဲ့ဥပဒေအတိုင်းပေါ့အဲ့ဒါပဲရှိပါတယ
်ထိုင်းနိုင်ငံပြည်သူ့ကျန်းမာရေးဝန်ကြီးဌာနကစေးကြောက်မှာ THC tetrahydrocannabinol ဆိုတဲ့စိတ်ကိုပြောင်းလဲစေတတ်တဲ့ဓာတ်ပါဝင်မှု 3.2 ရာခိုင်နှုန်းအထက်ရှိရင်မူးယစ်ဆေးအဖြစ်သတ်မှတ်ထားတာပါစေးကြောင်မတုံဆွဲရဘူးလို့တမ်းမြစ်ထားတဲ့စည်းရင်းကနေ2022ခုနှစ်ဇွန်လကပဲဖြစ်လိုက်ပြီးတရားဝင်သုံးဆွဲခွင့်ပြုလိုက်တာကြောင့်ထိုင်းနိုင်ငံဟာအာရှတိုင်းမှာစေးကြောင်တရားဝင်သုံးဆွဲရောင်းချနိုင်တဲ့ပထမဆုံးတိုင်းပြည်ဖြစ်လာပါတယ်။စေးကြောင်ကိုတရားဝင်သုံးခွင့်ပေးလိုက်တာကြောင့်ထိုင်းနိုင်ငံရဲ့ပင်လယ်ကမ်းခြေမြို့တွေနဲ့တခြားဒေသတွေမှာစီကားလာပေမဲ့ကဘာလက်ခရီးသွားတွေစေးကြောင်အလွန်အကျွံသုံးပြီးအသက်သေဆုံးတာသတိလစ်ပြီးဆေးရုံရောက်တာနဲ့တခြားဒုစရိုက်မှုတွေပါအများကြီးဖြစ်လာတယ်လို့တိုင်ကြားမှုတွေလည်းရှိနေတာပါဒါပေမဲ့လည်းစေးကြောက်ကိုပုံမှန်သုံးဆွဲလာတာကြာပြီဖြစ်တဲ့ကိုဂျိုးကတော့တခြားမှုရစေးတွေနဲ့ရောနှောသုံးဆွဲတာနာနာရှိယောဂခန်းစားနေရတာမျိုးမရှိရင်စေးကြောက်ကိုစီကံတကြနဲ့သုံးဆွဲသွားမယ်ဆိုရင်အသက်ဆုံးစေလောက်တဲ့အန္တရာယ်မျိုးတွေမရှိတော့ဘူးလို့ဆိုပါတယ်
ကျွန်တော်ပြောချင်တာကတော့စေးကြောက်ကလူတော့တည်စီတဲ့မှာမပါပါဘူးတေချာပေါက်ပြောရတယ်ဒါပေမဲ့အလွန်ကျွန်ဆိုရင်တော့ဟိုအရာတိုင်းမကောင်းဘူးနော်အဲတခြားဟိုဒီစေးကြောက်ကြောင့်ဖြစ်တယ်ဆိုတာကျွန်တော်အမြင်ပြောရရင်တခြား other drugs ပေါ့နော်ဒီ other drugs တွေရောနှောပြီးသုံးထားတာပါမယ်ပြီးရင်သူ့ရဲ့ကိုခံအားဒီကိုခံအားကတခြားယောဂအခံရှိနေမယ်အဲအဲ့ဒီလိုမျိုးချိန်နေဒီမှာဆိုရင်ဖြစ်နိုင်တယ် shock ဖြစ်တဲ့မျိုးပြီးရင်တခြားမူရစေဝါကြောင့်တက်ရောက်လာတယ်ဒါပေမဲ့စီးကြောက်တုပ်ဆွဲထားတယ်ဆိုရင်တော့ဟိုစီးကြောက်ပေါ်အမြင်မှနေဒါပေမဲ့အသက်အန္တရာယ်ဖြစ်လို့တည်းမဖြစ်ပါဘာလို့ကျွန်တော်ကိုနိုင်ကိုကလည်းတုံးဆွဲလာတာ16နှစ်ပတ်ချလည်းရှိပြီဆိုတော့ဘာမှမဖြစ်ပါဘူးစီးကြောက်ရဲ့သဘောတရားကတွေးယူနည်းနည်းနှီးစီတဲ့သဘောတရားလည်းဖြစ်တယ်လေအန္တရာယ်ကင်းတယ်လို့ထင်တယ်ဘာမှတော့မဖြစ်ပါအရာတန်းတော့ဟိုစားပေါ့ limitless ဖြစ်သွားမှာကောင်းမှာဟိုဒါပေမဲ့ဟိုသူ့အတိုင်းတားလေးနဲ့တုံးပါနော်ပြီးရင်ကျွန်တော်တို့လို regular ပေါ့နော်တုံးတဲ့သူတွေအတွက်ကပုံမှန်သာသူ့အတိုင်းတားလေးနဲ့သာတော့တုံးဆွဲပါတော့အဲ့ဒီအခါကျရင်ကို့အတွက်ဟိုအိမ်မဲစားကို့ကျမ်းမာရေးအတွက်အထောက်အကူရန်ဖြစ်တယ်ဗျဟိုသူကျွန်တော်တို့မြန်မာပြည်မှာရှိတဲ့အဲ့ဒီဆေးကျန်းတွေထဲမှာလည်းတော်များပါမယ်လို့ထင်တယ်သူအစာရည်တွေပါကြီးစီတယ်ပြီးရင်သူ့ရဲ့ခန္ဓာကိုယ်မှာလိုအပ်တဲ့တချို့ဟိုဟာဟိုစိတ်ပိုင်းတွေအတွက်အထောက်အကူဖြစ်တယ်ပေါ့နော်ကျွန်တော်အမြင်ပြောရရင်ကောင်းပါတယ်ကျမ်းမာရေးအတွက်ဒါပေမဲ့ဆိုးရိုးလည်းရှိတယ်ဗျဆိုးရိုးရှိတယ်ဆိုတော့ဒါကြီး6လာမယ်အာအဓိကကျတော့ physically appearance နည်းနည်းချိန်ပါမယ်ဒါစေးကြောက်ရဲ့ဘော်ဒီကသူကနည်းနည်းလေးအသားရည်ချောက်ချင်တယ်ပြီးကိုယ်ရည်မြမြတောက်ပြီပေါ့ပြီးလို့ရှင်အချိန်မှန်ပုံမှန်ကိုယ့်ရဲ့အတိုင်းအတာတစ်ခုအတိုင်းပဲသတ်မှတ်ပြီးသုံးပါရပါတယ်အဲ့ဒါဆိုရင်ဖြစ်ပါဘူးဘာမှမဖြစ်ပါကောင်းပါ
ထိုင်းနိုင်ငံမှာအသက်18နှစ်နဲ့19နှစ်ကြားလူငယ်တွေကြားမှာစေးကြောက်သုံးတာဆယ်စားလောက်များလာတာကိုစစ်တမ်းတွေကဖော်ပြနေတာပါရှင်ကျွန်မညညလွင်ပါ
ထိုင်းနိုင်ငံကစေးကြောက်ဆိုင်ရာဥပဒေအကြောင်းကိုမတ်ညွန်ညွန်တွင်တင်ပြခဲ့တာပါဒီကိစ္စကဘာမှာဒီဂျစ်တယ်ငွေကြေးစနစ်ကိုယူကရိန်းကနေမြမဒီမိုကရေစီလှုပ်ရှားမှုအထိအသုံးပြုနေကြပါတယ်ဒီကိစ္စဒီမိုကရေစီဆွေးနွေးကမှာတော့လက်ရှိမြမနှွေဦးတော်လှန်ရေးမှာရောဒီဂျစ်တယ်ငွေကြေးစနစ်ကိုဘယ်လိုအသုံးပြုနေတယ်လဲဆိုတဲ့အကြောင်းကိုဆွေးနွေးမှာပါခရစ်ပတိုအခြေခံသုံးစွဲမှုနဲ့စောင်းရန်ရှောင်းရန်တွေကိုစောင့်ကြည့်လေ့လာနေတဲ့ IRI and သုတေနအဖွဲ့ရဲ့မဟာဗျူဟာမြောက်မိတ်ဖက်ဒီနိုင်ရမှုကိုအောင်ပိုင်ကိုမတ်အင်ကျင်းနိုင်က Zoom ကနေအခုလိုမင်းများတင်ပြထားပါတယ
်ဟုတ်ကဲ့ကိုအောင်ပိုင်အခုလို VOA မြန်မာပိုင်းကဆက်သွယ်မင်းများကိုခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါအခုလိုကျွန်တော်ကိုဆက်သွယ်ပြီးမင်းများနဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်
ကျမတို့ကဒီလိုဆက်သွယ်မေးမြန်းတဲ့နေရာမှာလဲဒီတစ်ဖက်သူရဲ့လုံခြုံရေးပေါ့နော်ကျမတို့ဆက်သွယ်မေးမြန်းသူတွေရဲ့လုံခြုံရေးကိုကြည့်ရတဲ့အခါမှာအဲ့လိုမျက်နှာဖော်ပြခွင့်မရတဲ့အတွက်လဲလုံခြုံရေးရမျက်နှာဖော်ပြလို့မရတဲ့အတွက်လဲကျမတို့ဒီ VOA ပရိသတ်တွေကိုတောင်းပန်ပါတယ်ကိုအောင်ပိုင်ဟာဆိုလို့ရှိရင်ဒီ IRN လို့ခေါ်တဲ့လွတ်လပ်သောသူတေသနာပြုကိုရက်မှာသူကဒီ cryptocurrency နဲ့ပတ်သက်ပြီးတော့စာရန်ထုတ်ဝေနေသူလည်းဖြစ်ပါတယ်။နောက်ပြီးတော့အထူးသဖြင့်မကြာသေးခင်ကပဲဒီ crypto အခြေခံသုံးစွဲမှုမှာစောင်းရန်ရှောင်းရန်နေနဲ့ပတ်သက်ပြီးတော့သူတို့ဒီအစီရင်ခံစာတစ်စောင်ကိုလည်းပြုစုထုတ်ပြန်ထားပါတယ်။အဲ့တော့ကိုအောင်ပိုင်အာဏာရှင်အစိုးရတွေအုပ်ချုပ်နေတဲ့နိုင်ငံဒီမှာဆိုရင်digital နည်းပညာတွေကိုအသုံးပြုပြီးတော့သူတို့နိုင်ငံကလူတွေကိုဘယ်လိုထိ ंछ ုံမလဲဆိုတာကိုစူးစမ်းနေကြတယ်လို့ဒီအာဏာရှင်အစိုးရကိုတွန်းလှန်နေသူတွေပေါ့နော်ဒီမိုကရေစီလှုပ်ရှားနေသူတွေလူခွင့်ရေးလှုပ်ရှားနေသူတွေကလည်းဒါသူတို့လှုပ်ရှားမှုတွေမှာပံ့ပိုးကူညီမှုတွေရဖို့เนาะတခြားဒီပံ့ပိုးကူညီသူတွေဘက်ကလည်းဘာတွေလှုပ်လာလဲဆိုရင် digital ငွေကြေးဒီ cryptocurrency တွေကိုသူတို့အသုံးပြုလာကြတယ်ပေါ့နော်အခုလက်ရှိဒီစစ်အာဏာသိမ်းမှုကိုစက်တင်တွန်းလှန်နေတဲ့ဒီမြမနွေဦးတွန်းလှန်ရေးမှာ digital ငွေကြေးစနစ်ကရောဘလို့အရေးပါလဲရှင
်အာဟုတ်ကဲ့အဓိကတော့ဒီနွေဦးတွန်းလှန်ရေးမှာဘလို့အရေးပါလဲဆိုတာတော့တွန်းလှန်ရေးအတွက်ကျွန်တော်တို့အထောက်ပံ့ပေါ့နော်ဒီအတွက်အရေးပါပါတယ်တွန်းလှန်ရေးအစပိုင်းမှာတော့အလုံးသိတဲ့အတိုင်းပဲကျွန်တော်တို့ရှိရင်းဆိုရယ်mobile money တွေအသုံးပြီးတဲ့အခါမှာဒေါ်လာရင်းအတွက်ထောက်ပံ့ရောကျွန်တော်စီစဉ်ခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီအခါမှာလည်းစကားစာဘက်ကနေပြီးတော့ဒီဒေါ်လာရင်းအတွက်ထောက်ပံ့တာတွေကိုထိန်းချုပ်တာတွေဖြတ်တောက်တာတွေနှိပ်ကွပ်တာတွေဒါတွေတောက်လျှောက်လုပ်ခဲ့တာပေါ့နော်။အဲ့ဒီအခါမှာဒီဒေါ်လာရင်းကိုဒီပြည်သူတွေကနေပြီးတော့ပံ့ပိုးထောက်ပံ့တဲ့နေရာမှာဒီလုံခြုံစွာနဲ့ငွေကြေးစီစဉ်နိုင်ဖို့ဆိုတဲ့လိုအပ်ချက်ကိုဖြည့်ဆည်းဖို့ဆိုတဲ့အဓိကရည်ရွယ်ချက်နဲ့ဒီ digital ngwe jee ko di NUG bak ka ni sa pi do ho tong swe ka la phit par. A lo pyo me so lo shin no new dollar yee ko be focus to bi pyo ma so lo shin no ku lo myo di digital currency NUG pay lo ha myo paw na da ho tong swe lai jin di sit kaun si ye ban sanin ne sit kaun si ye thain chou mu ri ko lo shao kwen nai mu twet yee par de pyo lo ya par. Ku so yin di naingan paung song ma ni ma second mai de ma paw no mimi badu ba wa so da ko ma ti si be ne ngwe jee lwe pyaung thauk ban lo ya nai ne a chin ni shi ni par.
Dilo new dollar yee ko a pay thauk khan tu re ka le dilo digital ngwe jee snit ko a thong pyu pi lo ho ngwe lu dan ja de paw no aku da kwang bai pyaw twar de ya so yin so ro a ra blo pounsan myo di digital ngwe jee snit ko a thong pyu ja le
so a ra so yin no chano adika ro di NUG pay ho be a chang ma adika pyaw ma ba a ro NUG pay so pi lo da di NUG a ni pi lo da ho thuru launch di wallet de ko launch lo khe ba de a ro adika NUG pay de ma thong ne currency a ro thuru digital myanmar jet paw no dmmk lo kho ba de a lo di ngp pay ko a sa thong me so lo shin no di ko ne ni sat ya agent ni ne chait set pi de kha ma di ngp pay account phwin lo ya ba de account phwin pi de kha ma tat san ya naingan a live paw no mimi ni de naingan ma shi de ngwe chee ko pay pi de kha ma di dmmk a phit ko agent ga ni tsin le le lo ya ba de a lo le le de kha ma ro di ngp ga ni pi lo a mye pye sin thauk pyan pi ni de le le mu nong da shi ba de a lo le le pi lo ko ye NUG pay account wallet ထဲမှာ DMMK ရလာပြီဆိုလို့ရှိရင်တော့မိမိပို့ခြင်းနဲ့တခြား NUG pay account ရှိတဲ့မြေသူကိုမဆိုလွှဲပို့လို့ရပါပြီ။အဲ့ခါကျရင်ငွေလွှဲကမရှိဘဲနဲ့ဒီငွေဟာချက်ချင်းရောက်သွားမှာဖြစ်ပါတယ်။တခုရှိတာကတော့ဒီ agent တွေကတော့ဒီယုံကြည်စိတ်ချရတဲ့ coin အတွင်းမှာပဲအလုပ်လုပ်ပါတယ်။ဘာကြောင့်လဲဆိုတဲ့အခါမှာဟာမိမိကိုမသိတဲ့လူတွေကတော့လည်းဆက်သွယ်လာပြီးတော့ NUG pay account ဖွင့်ခြင်းလို့ကကျွန်တော်ပတ်စံလွှဲပါမယ်။ခင်ဗျားရဲ့ bank account ကိုပေးပါပြီးရင်ကျွန်တော် DMMK လွယ်ပြီပါလို့ပြောမယ်ဆိုလို့ရှိရင်ဘယ်သူဘယ်ဝမှမသိလို့ရှိရင်တော့မိမိရဲ့ဟလာဟို personal သုံးနေတဲ့ bank account ပေးဖို့ဆိုတာခက်ခဲပါတယ်။ဒါကြောင့်မို့သူတို့ကတော့မိမိယုံကြည်တဲ့လူရဲ့ coin အထက်မှာပဲလုပ်ပါတယ်။ဒါကြောင့် account ဖွင့်ခြင်းငွေလဲလဲခြင်းလို့ရှိရင်မိမိနဲ့ဓာတ်ရိုက်တည်ပြီးဒီယုံကြည်စိတ်ချရတဲ့ agent ကိုရှာဖို့တော့လိုပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ online ကာလမှာပေါ့နော် NUG ကလှုပ်ဆောင်နေတဲ့ပုံစံအတော့ဒီလုံခြုံရေးကိုဦးစားပေးလှုပ်ဆောင်နေလို့ဖြစ်ပါတယ
်။အဲ့တော့NUG pay ဆွဆွာရှင်းပြသွားတဲ့အထဲမှာကိုယ့်ရဲ့ bank account နဲ့တော့သူကချိတ်ဆက်နေရတဲ့သဘောလားရှင
်ဒီလိုရှိပါတယ်ဟိုဘာကြောင့်လဲဆိုတော့ဟိုကိုက NUG pay account ကိုဖွင့်ပြီးတဲ့အခါမှာဒီ NUG pay account ထဲမှာ DMMK ဖြည့်ကျင်တယ်ပေါ့နော် DMMK ဖြည့်ကျင်တယ်ဆိုလို့ရှိရင်တော့ agent ကိုဆက်သွယ်ပြီးတဲ့အခါမှာဟို agent ကိုကဟိုငွေကြေးတစ်စုံတရာပေးရမှာ။အပေးမှ तू က DMMK ပြန်ပေးမှာ။အဲ့တော့ပေးတဲ့အခါမှာတော့ဟိုနှီးမျိုးစုံရှိတာပေါ့နော်။တကယ်လို့ဟိုလူချင်းတွေ့နိုင်တယ်ဆိုလို့ရှိရင်လည်းလူချင်းတွေ့ cash ပေးလိုက်လို့လည်းရတာပေါ့။ဒါမှမဟုတ်လို့ရှိရင်တော့လေကျွန်တော်တို့ကဘဏ်ကနေမှပဲကိုမိမိသုံးဆက်နေတဲ့ဘဏ်ကနေပြီးတော့ငွေလွှဲပြီးတော့အဲ့လိုမျိုးပို့ကြတာရှိတာပေါ့လေ။အဲ့ဒါဒါကြောင့်မလို့ဘာအရေးကြီးလဲဆိုတဲ့အခါကျတော့ဒီ agent နဲ့သုံးဆွဲတဲ့လူရဲ့ဂျာမှာရှိတဲ့ယုံကြည်မှုကအရေးကြီးပါတယ်။အဲ့ဒါကြောင့်မလို့ဒီ agent တွေကလည်းသူရဲ့တနိုင်တပိုင်းပေါ့နော်။သူတို့တကယ်ယုံကြည်စိတ်ချတဲ့ coin ရက်တစ်ခုချင်းစီကိုပဲထူထောင်ပြီးတစ်ခါမှအဲ့ဒီ network ထဲမှာပဲသူတို့အလုပ်လုပ်ပါတယ်။သူတို့မသိတဲ့လူတွေတော့သူတို့အဲ့လိုမျိုးဝန်ဆောင်မှုပေးတာမျိုးမရှိပါဘူ
း။အဲ့ဒီ NUG pay ထဲမှာဒီ NUG ကကိုယ့်ကိုပြုလုပ်ထားတဲ့ digital ငွေကြေးကရောအသုံးပြုလားရှင်။အဲ့ဒီအပိုင်းကဘယ်လိုလဲရှင်။
ဟုတ်ပါတယ်အခုလက်ရှိဒီ NUG pay စနစ်ထဲမှာသုံးနေတာကတော့ DMMK ဖြစ်ပါတယ်တော့ Digital Myanmar Jet ဆိုပြီးတော့ဖန်တီးထားတာဖြစ်ပါတယ်အဲ့တော့ဒါကတော့ NUG ကနေပြီးတော့ဖန်တီးထားတဲ့ Digital Currency ဖြစ်ပါတယ
်အဲ့တော့အဲ့ဒီ Digital ငွေကြေးစနစ်ကအပြင်ဘက်မှာဒီအခုဆိုရင် Currency ဟို Exchange တွေပေါ့နော်မြန်မာကျပ်ငွေအရန်ကျဆင်းပြီးတော့ဖြစ်နေတဲ့ကိစ္စတွေရောဘလို့တက်ရောက်မှုတွေရှိတယ်ဒီအပြင်ဘက်ကငွေကြေးလဲလှယ်လုံးနေရောဆက်ဆက်မှုတွေရှိလားရှင်
အဲ့တော့လက်ရှိဒီ NUG ကသတ်မှတ်ထားတဲ့ပုံစံကတော့သူကဒီမြန်မာကျပ်နဲ့ DMMK နဲ့ကို1 to 1 equivalent ဖြစ်တယ်လို့သူကသတ်မှတ်ထားတာပေါ့နော်သတ်မှတ်ထားရဆိုတဲ့အခါကျတော့ဟိုအဲ့ဒီအပြင်ဘက်မှာရှိတဲ့ပေါက်ဈေးအတိုင်းကို reflect ဖြစ်နိုင်အောင်တော့အတက်နိုင်ဆုံးဒီ NUG ရဲ့ MOPFI ပေါ့နော်သူကနေပြီးတော့အခါအားလျော်ဆိုတာပြန်ပြီးတော့သူရဲ့ rate တွေသူ update လုပ်ပေးတာတွေ့ရပါတယ်အဲ့တော့ကျွန်တော်တို့လေ့လာရသလောက်ဆိုလို့ရှိရင်တော့သူတို့ဒီ NUG GB ရဲ့ Facebook page မှာအဲ့ဒီဒီ DMMK နဲ့ဒီနိုင်ငံတကာငွေကြေးတွေနဲ့လဲလှယ်တဲ့နှုန်းပေါ့နော်ဥပမာ USD နဲ့ဆိုဘလောက်ဟလာ GBP နဲ့ဆိုဘလောက် Australian Dollar နဲ့ဆိုဘလောက်ဘယ်နဲ့ဆိုဘလောက်စသည်ဖြင့်အဲ့ဒီဇာတ်လေးကိုသူတို့အခါအားလျော်ဆိုတာသူတို့ update လုပ်ပြီးတင်ပြပါတယ်အဲ့တော့ကိုကလဲလှယ်မယ်ဆိုလို့ရှိရင်အဲ့ဒီမှာရှိတဲ့နှုန်းထားအတိုင်းကို agent နေရာနေမှာကိုကိုလဲပေးမှာဖြစ်ပါတယ်
အခုဆိုရင် NUG မှာကိုပိုင် digital ငွေကြေးစနစ်ရှိနေတယ်ဒါတော့တစ်ဖက်မှာကြတော့တကယ်တမ်းကဘာတဝက်မှာ cryptocurrency ဆိုတဲ့ digital ငွေကြေး အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်လေဟို Bitcoin လိုမျိုးပေါ့နော်အရှိပြီးသားအဲ့ဟာပေါ်မှာလူတွေကပို့ပြီးတော့ယုံကြည်စိတ်ချစွာနဲ့ဟိုသုံးဆွဲတယ်ဟိုစူးစောင်းတာတွေလည်းရှိနေတာပေါ့နော်ဆိုတော့အခုဒီ Bitcoin လိုဟာမျိုးကို NUG အနေနဲ့ရောကိုယ့်ရဲ့ငွေကြေးစနစ်ဒီ digital ငွေကြေးလည်ပတ်မှုမှာသုံးဆွဲဖို့အစီအစဉ်ရောသုံးဆွဲလို့ရောရလားအဲ့လိုမျိုးဟိုနိုင်ငံတကာမှာဟိုအများစုလူကြိုက်များလည်ပတ်နေတဲ့ဒီ Bitcoin လိုမျိုး cryptocurrency တွေနဲ့ပတ်သက်လို့ရော NUG ရဲ့မူကဘယ်လိုရှိလဲရှင
်ဒီမှာနှစ်ခုခွဲပြောရပါလိမ့်မယ်တစ်ခုကတော့ဗာလဲဆိုတဲ့အခါကျတော့အဲ့ဒီ cryptocurrency ပေါ့နော်ခုနကမှန်ရင်ပြောသလိုမျိုး Bitcoin လိုဟာမျိုးတစ်ပိုင်းပေါ့နောက်တစ်ခုကတော့ခုနကျွန်တော်တို့ပြောသွားတဲ့ DMMK ပေါ့DMMK ကသူ့ရဲ့ technically ပြောမယ်ဆိုရင်တော့သူကတော့ကျွန်တော်တို့ CBDC လို့ခေါ်ပါတယ် Central Bank Digital Currency လို့ခေါ်ပါတယ်အဲ့တော့သူကဒီပြောမယ်ဆိုလို့ရှိရင်Bitcoin လိုမျိုးတခြား cryptocurrency တွေရဲ့တန်ဖိုးကအားလုံးသိတဲ့အတိုင်းပဲသူတော်တော်လေးကို volatile ဖြစ်ပါတယ်เนาะအတက်ချချမ်းနေပေါ့เนาะဒီ2021လောက်ကနေခု2023လောက်မှကြည့်မယ်ဆိုရင်2021လောက်မှရှိတဲ့ Bitcoin ရဲ့တန်ဖိုးရဲ့တဝက်လောက်ပဲခုရှိတော့တယ်เนาะတန်ဖိုးတွေအဲ့လိုကျတယ်ကျက်တက်လည်းအရင်တက်တယ်အဲ့လိုမျိုးတွေရှိတယ်အဲ့ခါကျတော့ဒီလိုမျိုးတန်ဖိုးအတက်ချတွေမှာမိမိရဲ့ဖန်တီးထားတဲ့ငွေကြေးရဲ့တန်ဖိုးမထိခိုက်ဖို့ဆိုတဲ့သူတို့ use site တာရှိတယ်နောက်တစ်ခါကျတော့အစိုးရတည်းအနေနဲ့သူတို့တကယ်ကို control လုပ်နိုင်တဲ့ဒီ digital ငွေကြီးကိုထုတ်လုပ်တာလည်းဖြစ်တဲ့အတွက်ကြောင့်မလို့သူတို့ဟာဒီမြန်မာငွေနဲ့ 1 to 1 equivalent ဖြစ်တဲ့ဆိုတော့တန်ဖိုးသတ်မှတ်ပြီးတဲ့အခါမှာဒီ DMM ကိုထုတ်တာပါဒါတစ်ပိုင်းပါနောက်တစ်ခုကတော့ဒီ crypto ဘိုင်းဆိုလို့ရှိရင်တော့လက်ရှိမှာNUG ကနေမှာအတိမတ်ပြုထားတဲ့ cryptocurrency ရှိပါတယ်အဲ့ဒါတော့ USDT ဖြစ်ပါတယ် USDT ကိုတော့သူတို့ကအတိမတ်ပြုထားပြီးတဲ့အခါမှာကျွန်တော်တို့ဒီ EOD ပေါ့နော်ဒီ End of Dictatorship Program ဆိုပြီးမှဒီ Asset Sales တွေလုပ်တာရှိတယ်နောက်တစ်ခါ NUG ကနေ Bond တွေရောင်းတာရှိတယ်အဲ့တော့ဒီ Bond တွေရောင်းတဲ့အခါမှာဝယ်တဲ့အခါမှာတခြားငွေကြေးနဲ့မဝယ်ခြင်းလို့ရှိရင်လည်းဒီ USDT နဲ့ဝယ်လို့ရအောင်သူတို့လုပ်ထားတာရှိပါတယ်အဲ့တော့နှစ်ပိုင်းရှိပါတယ်အဲ့တော့လက်ရှိမှာတော့ Bitcoin လိုမျိုးဟာသုံးသလားဆိုရင်သုံးနေတာရှိပါတယ် Bitcoin တော့မဟုတ်ပါဘူး USDT ကိုသုံးနေပါတယ်ပြီးတဲ့အခါမှာဒီဘက်က NUG Pay Wallet ထဲမှာလည်းပဲပို့တော့ကတော့ဒီ DMMK ဆိုတဲ့ဒီ Central Bank Digital Currency ကိုဖန်တီးပြီးတော့သူတို့သုံးနေတာဖြစ်ပါတယ်
ဒီလို digital ငွေကြေးစနစ်အဲ့လိုလဲပတ်တဲ့အပိုင်းမှာ NUG ရဲ့အနေအထားမှာလည်းဟိုကန့်သက်ချက်တွေရှိနေတယ်ဆိုတော့အဲ့လိုနိုင်ငံတကာမှာဒီ digital ငွေကြေးစနစ်သူတို့လဲပတ်နေတာတွေဟာအဲ့လိုထိခိုက်မှုမရှိဘူးဒါမှမဟုတ်ရင်ဒီပွင့်လင်းမြင်သာမှုပေါ့နော်ထင်သာမြင်သာနဲ့သူတို့ရရှိတဲ့ငွေတွေအဲ့ဒီငွေကြေးစနစ်အရာဆိုရင်တော့အဲ့ဒါတွေကိုဘယ်လိုပုံစံမျိုးနဲ့လဲပတ်လဲရှင်
လက်ရှိကတော့ပေါ့နော်ဒီ NUG Pay ကကျွန်တော်တို့လေ့လာရတော့ဆိုရှင်တော့သူရဲ့အဓိကရည်ရွယ်ချက်ကတော့ currency တရက်အနေနဲ့ကြဲကြဲပြန့်ပြန့်ပြည်သူအားလုံးသုံးဖို့ဆိုတဲ့ရည်ရွယ်ချက်ကတော့ဆက်ဆာခြင်းမှာတော့အဲ့ဒီရည်ရွယ်ချက်နဲ့လုပ်ခဲ့တာတော့မဟုတ်ပါဘူးသူကတော့အဓိကတော့ဒီဒေါ်လာရေးအတွက်ထောက်ပံ့နဲ့ဖြစ်စင်နေမှာအာ mobile money တွေသုံးရတာမလုံမချုံဖြစ်လာတယ်အဲ့ခါမှာသူရဲ့ alternative mechanism နဲ့သုံးလို့ရတဲ့ဟာတစ်ခုနဲ့စခဲ့တာပေါ့နော်အဲ့တော့လက်ရှိမှာတော့အဲ့ဒီကြီးရချက်ကိုပဲအဓိကထားပြီးတော့ဟိုလုပ်နေတာဖြစ်ပါတယ်
ဒီလို digital ငွေကြေးစနစ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ကြတော့ဟိုညှိစုံမှုတွေရှိနိုင်သလားအဲ့ဒီလိုအနေထားဘယ်လိုရှိမလဲရှင
်အဲ့ဒါကတော့နိုင်ငံပေါ်မူတည်ပါတယ်ဘာကြောင့်လဲဆိုတော့ဒီ cryptocurrency ဆိုတဲ့ဟာကပြောမယ်ဆိုလို့ရှိရင်ပေါ့နော်သူကဟို decentralized သူရဲ့ nature decentralized ဖြစ်တာပေါ့နော်အစိုးရတွေရဲ့ထိန်းချုပ်မှုအောက်မှာမရှိဘူးဆိုတဲ့အခါကျတော့တချို့နိုင်ငံတော်တော်များများကတော့အစိုးရတွေကတော့သူတို့ရဲ့ control အောက်မှာမရှိတဲ့ငွေကြေးစနစ်ထုတ် level စီစဉ်နေတာကိုသိပြီးတော့မနှိမ့်ညွတ်ကြဘူးနော်မနှိမ့်ညွတ်ကြတဲ့အခါမှာနိုင်ငံတော်တော်များများမှာဆိုလို့ရှိရင်လည်းဒီလိုမျိုး cryptocurrency တွေရဲ့သုံးဆွဲတာရောင်းဝယ်ဖောက်ကားတာဖလှယ်တာအစသည်ဖြင့်ဒါကိုသူကတရားမဝင်ကြေညာထားတဲ့နိုင်ငံတွေရှိပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းအဲ့လိုမျိုးကြေညာထားတဲ့ဥပဒေရှိတယ်အဲစကားစကိုယ်တိုင်ကလည်းသူရဲ့အဲ2000သူတက်ပြီးတဲ့နောက်ပိုင်းမှာပေါ့နော်လောက်ခိုက်ပြီး cyber security law မှာဆိုလို့ရှိရင်လည်းဒီ VPN တွေသုံးတာတော့ပြီးလဲရှိရင် cryptocurrency သုံးလို့ရှိရင်အေးအေးယူမယ်အစသည်ဖြင့်ပေါ့နော်သူတို့ဘက်ကနေမှအဲ့လိုသူ central bank ကနေမှကြေညာခဲ့တာရှိတယ်အဲ့တော့နိုင်ငံတကာဥပဒေဆိုတဲ့အခါကတော့မေးတဲ့မေးခွန်းခြေပြန်ပါတယ်ဒါကြောင့်မို့ဒီ cryptocurrency တွေသုံးတဲ့အခါမှာတော့မိမိလက်ရှိနေထိုင်ရောက်ရှိနေတဲ့နိုင်ငံရဲ့ဥပဒေအနေအထားဘယ်လိုရှိလဲတရားဝင်လားမဝင်လားအဲ့ပေါ်မှာပဲကြည့်ရမှာဖြစ်ပါတယ်
မိုင်းဂျေနိုင်ကမေးမြန်းတင်ပြခဲ့တာပါကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်း Radio Pashu နားဆင်နိုင်ပါတယ် website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ
်သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သ တင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်2023ခုနှစ်အောက်တိုဘာလ2ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်လိုက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါအာရှတလောအွန်လိုင်းကနေလိန်လည်နေတဲ့ရာဇဝတ်ဂိုင်းတွေဟာထိုင်းနိုင်ငံနဲ့နယ်စပ်မြောက်ပြည်မြို့နယ်ရွှေကုတ်ကောမှာအများစုရှိနေတာပါဒီအကြောင်းတွေကိုကုလသမဂ္ဂအစိုးရခန်းစားတစ်ထက်မှလည်းဖော်ပြထားပါတယ်ဒါနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ကင်တွယ်ဖြည့်ရှင်းမှုကဘယ်လိုရှိပါသလဲကမ္ဘာမြမမီဒီယာမြင်ကွင်းသုံးသက်ချက်ကိုအလိမ္မာနဲ့အတူစောင်းပါရှင်ပြည်သွင်းနိုင်ကအခုလိုတင်ဆက်ထားပါတယ်
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေအွန်လိုင်းကနေလိမ်လည်နေတဲ့ရာဇဝတ်ဂိုင်းတွေမြန်မာနိုင်ငံမှာပိုအခြေဆိုင်လာနေကြောင်းကုလသမဂ္ဂရဲ့အစိုးရခန်းစားသစ်နဲ့ကရင်ပြည်နယ်မြဝတီမြို့အနီးကရွှေကုတ်ကူဒေသအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအာရှတလောအွန်လိုင်းကနေလိမ်လည်နေတဲ့ရာဇဝတ်ဂိုင်းတွေဟာမြန်မာနိုင်ငံမှာပိုအခြေဆိုင်လာနေကြောင်းကုလသမဂ္ဂရဲ့အစိုးရခန်းစားသစ်ကဖော်ပြလိုက်တယ်လို့စက်တင်ဘာလ26ရက်နေ့ VOE သတင်းမှာဖော်ပြထားတာတွေ့ရပါတယ်။အစိုးရခန်းစားကိုမူရစီဝါနဲ့ရာစုမှုဆိုင်ရာကုလသမဂ္ဂယုံ UNODC ကထုတ်ပြန်ခဲ့တာဖြစ်ပြီးတရုတ်နဲ့ထိုင်ဝမ်ကရာစုဂိုင်းတွေဟာမဲခေါင်ဒေသနိုင်ငံတွေအပြင်ဖိလစ်ပိုင်နိုင်ငံမှာပါအခြေစိုက်ပြီးအင်တာနက်ကနေလူမှုရေးအရှုပ်ထွေးတွေနဲ့ချင်းကြောက်လိန်လေတာငွေညှစ်တာတွေယင်းဒီမြုပ်နှံမှုတွေမှာလည်းလိန်လေမှုတွေကျူးလွန်နေတယ်အဲ့ဒီရာဇဝတ်ဂိုင်းတွေဟာထိုင်းနိုင်ငံနဲ့နယ်စပ်လက်နက်ကိုင်အုပ်စုတွေကြီးစိုးတဲ့မြရီမြို့နယ်ရွှေကုတ်ကူဒေသမှာအများစုရှိနေပြီးတရုတ်နဲ့ထိစပ်နေတဲ့ချမ်းမြောက်ဝဒေသနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေလည်းပါဝင်တယ်လို့အစိုးရခန်းစားမှာဖော်ပြထားပါတယ်။စက်တင်ဘာလ23ရက် VOE သတင်းတပုတ်မှာလေထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြရီမြို့မှာအခြေစိုက်ပြီးအွန်လိုင်းကလိမ်လည်နေတဲ့စိုက်ဘာဂိုင်းတွေအတွေ့အင်တာနက်ချိတ်ဆက်နိုင်အောင်လုပ်ပေးနေတဲ့လုပ်ငန်းတွေကိုထိုင်းရဲတွေနှိမ်နင်းခဲ့တဲ့အကြောင်းလူ18ဦးကိုဖုံးစင်ကတ် 9600 ကျော်ဆက်သွယ်ရေးပစ္စည်းတွေနဲ့အတူဖမ်းဆီးမိတဲ့အကြောင်းထိုင်းတူရဲချုပ်ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားတာကိုဖော်ပြထားပါတယ
်။ထို့အတူရွှေကုတ်ကိုရောက်ဒီဘောနိုင်ငံသားတွေကိုထိုက်ခဲ့တဲ့ဆိုတဲ့သတင်းတပုတ်ကိုလည်းစက်တင်ဘာလ15ရက်နေ့ VOE သတင်းမှာဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြရီမြို့အနီးကရွှေကုတ်ကိုဒေသကတရုတ်ကာစီနိုလောင်းကစားရုံနဲ့အွန်လိုင်းလိမ်လည်ခိုင်းတွေမှာရောင်းစားခံခဲ့ရတဲ့ညီပေါ်နိုင်ငံသား၈ယောက်ကိုထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးဌာန Department of Special Investigation DSI ကဦးဆောင်ပြီးတော့ကယ်တင်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်ရွှေကုတ်ကိုဆိုတာကရင်ပြည်နယ်မြရီမြို့နယ်စက်နှစ်ပိုင်းအကွာအဝေးမှာရှိတဲ့မြို့သစ်စီမံကိန်းတစ်ခုဖြစ်ပါတယ်။ဒီရွှေကုတ်ကိုမြို့သစ်ဟာ2010ခုနှစ်မှာနေစားဆောင်တပ် BGF အသွင်ပြောင်းခဲ့တဲ့အရှိတောင်တိုင်းစစ်ဌာနချုပ်လက်အောက်မှာရှိတဲ့ဘုံဘူးချုပ်စောချစ်သူဦးဆောင်တဲ့ DKBA ထိန်းချုပ်နယ်မြေဖြစ်ပါတယ်။မြို့သစ်စီမံကိန်းကိုတရုတ်လုပ်ငန်းစု Jilin Yatai Group နဲ့ BGF ရဲ့ချစ်လင်းမြိုင်ကုမ္ပဏီတို့ပူးပေါင်းပြီးတော့မြန်မာယထိုင် International Company Limited အမည်နဲ့2018ခုနှစ်မှာစတင်ခဲ့တာပါအဆိုပါစီမံကိန်းစတင်စဉ်ကပဲတရုတ်ကာစီနိုလောင်းကစားရုံတွေပါဝင်လာနိုင်တယ်လို့ Asia Times ကသတိပေးရေးသားခဲ့တာတွေ့ရပါတယ်2019ခုနှစ်မှာတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မတီ MIC ခွင့်ပြုထားတာထက်ကြော်လွန်လုပ်ကိုင်နေတဲ့အတွက်အဲ့ဒီအချိန်ကကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကရက်ဆိုင်စီပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်အဲ့ဒီအကြောင်းကိုအေယာဝတီသတင်းဌာနက2019ခုနှစ်စက်တင်ဘာလ3ရက်နေ့မှာခြေလွန်လက်လွန်ဖြစ်သွားတဲ့မြောက်ရီကတရုတ်မြို့သစ်စီမံကိန်းဘာဆက်ဖြစ်မလဲလို့မေးခွန်းထုတ်ထားတဲ့စောင်းပါတစ်ပုတ်ရေးသားခဲ့တာတွေ့ရပါတယ
်2021ဖေဖော်ဝါရီတရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ရွှေကုတ်ကူဒေသဟာ အွန်လိုင်းကနေလိမ်လည်မှုလူကုန်ကူးမှုမူရစေဝါကုန်သွယ်မှုနဲ့ကာစီနိုလောင်းကစားလုပ်ငန်းတွေအခြေဆက်ရာဒေသဖြစ်လာခဲ့ပါတယ်။ဒါကြောင့်လဲဒီဒီပလိုမက်မဂ္ဂဇင်းကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနယ်စပ်အနီးကင်းပြည်နယ်တွေကရွှေကုတ်ကူအခြေဆက်တရုတ်ကာစီနိုလုပ်ငန်းတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုပြဿနာဟာဒေသတွင်းနိုင်ငံတွေအထိစိုးရိမ်စရာဖြစ်လာနေတဲ့အကြောင်း2022ဩဂုတ်လ23ရက်နေ့ကရေးသားခဲ့တာပါ။2023ဩဂုတ်လအတွင်းကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာစီရင်ခန်းစာမှာလဲမြန်မာနိုင်ငံအပါအဝင်အရှိတောင်အရှနိုင်ငံတွေမှာယာစုတ်ဂိုင်းတွေကတိမ့်နဲ့ရှိတဲ့လူတွေကိုစိုက်ဘာယာစုတ်မှုတွေကိုကျူးလွန်ဖို့မကြာခဏညှဉ်းပန်းနှိပ်စက်ချိန်းကျောက်ကဖိအားပေးစေခိုင်းနေတယ်။အများစုဟာစိုက်ဘာယာစုတ်မှုတွေကိုကျူးလွန်ဖို့အတွက်လူကုန်ကူးခံရပြီးလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုလိုပြင်းထန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအကြီးအကဲဗော်ဂတက်ကအစီရင်ခံစာမှာဖော်ပြခဲ့ပါတယ
်။ရွှေကုတ်ကိုဒေတာရဲ့လက်ရှိအခြေအနေကိုပေါ်လွင်စေတဲ့အင်တာဗျူးတစ်ခုကို2023ခုနှစ်ဇွန်လ18ရက်နေ့မှာ VOA ကထုတ်လွှင့်ခဲ့ပါတယ်။အဲ့ဟာကတော့ရွှေခုတ်ကိုဒေတာကိုစောင့်ကြည့်လေ့လာနေတဲ့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower နဲ့အင်တာဗျူးပဲဖြစ်ပါတယ်။ Jason Tower ကကရင်ပြည်နယ်တောင်ရင်းမြေကန်တလျှောက်ကီလိုမီတာ50လောက်ရှည်လျားတဲ့ area တစ်ခုလုံးဟာရာဇဝတ်ကိုင်းတွေကြီးစိုးထားတဲ့နေရာတစ်ခုအဖြစ်ပြောင်းလဲသွားခဲ့ပါတယ်။အဲ့ဒီဒေတာတဝိုက်ကိုတရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့နိုင်ငံဖြတ်ကျော်ဖွဲ့စည်းထားတဲ့ရာဇဝတ်ဂိုင်းတွေကတိစောက်ထားတာဖြစ်ပါတယ်။အထူးသဖြင့်မြန်မာစစ်တပ်ထိန်းချုပ်မှုအောက်မှာရှိတဲ့ကရင်နယ်ခြားစောင့်တပ် BGF နဲ့တရုတ်ရာဇဝတ်ဂိုင်းတွေပူးပေါင်းဆောင်ရွက်မှုဟာလက်ရှိပြီးတော့ဩဇာကြီးမာပါတယ်။ရာဇဝတ်မှုပုံစံတွေကျေပြန့်လာတာကိုကိုဗစ်ကရောဂါကြီးပြီးကလေးကတွေ့မြင်နေရပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒီလိုရာဇဝတ်မှုတွေတိတိတသားတက်လာပါတယ်။တောင်ရင်းမြစ်တလျှောက်ရှိနေတဲ့အဲ့ဒီဒေသမှာလူကုန်ကူးခံရတဲ့သူတွေဟာနိုင်ငံပေါင်း30ကျော်ကလူတွေပါဝင်နေပါတယ်။ဒါဟာအရှေ့တောင်အာရှမှာစိုက်ဘာကြုံပြူဖို့လူကုန်ကူးခံရတဲ့နိုင်ငံစုစုပေါင်း46နိုင်ငံတွေကမြန်မာနိုင်ငံရွှေကုတ်ကိုမှရှိနေတာဟာနိုင်ငံပေါင်း30ကျော်ကဖြစ်နေတယ်လို့ပြောကြခဲ့ပါတယ
်။2023ဂျွန်လထဲမှာစစ်ကောင်စီနဲ့နေပြည်တော်မှာတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးရှင်ကန်းကမြန်မာထိုင်းနယ်စပ်ကလူကုန်ကူးမှုနဲ့စိုက်ဘာကြုံပြူမှုတွေကိုနှိမ်နင်းဖို့တရုတ်မြန်မာထိုင်းသုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးအဓိကတိုက်တွန်းဖိအားပေးခဲ့တဲ့အပေါ်ဘယ်လိုမြင်ပါသလဲလို့မေးမြန်းရမှာတော့ဂျေဆင်တာဝါကဒီရာဇဝတ်ဂိုင်းတွေရဲ့လှုပ်ရှားမှုတွေကိုနှိမ်နင်းဖို့အကောင့်အထည်ဖော်ဖို့စ조사ရမှာတရုတ်အနေနဲ့စစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်တာဟာမှားယွင်းတဲ့မိဖက်ဖွဲ့မှုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်မြန်မာစစ်တပ်အနေနဲ့ဒီပြဿနာကိုဖြေရှင်းဖို့ကောင်းမွန်တဲ့နိုင်ငံရေးစံတာမရှိသလောက်နဲပါတယ်လို့ပြောကြင်ပါတယ်လို့လည်းဖြေကြားခဲ့ပါတယ် UNODC ဒေသဆိုင်ရာကိုယ်စားလှယ်လည်းဖြစ် UNODC အစိုးရခန်းစားရေးသားရမှာလည်းပါဝင်သူဖြစ်တဲ့ Jeremy Douglas ကလည်းဥပဒေစိုးမိုးမှုတွေအားနည်းတဲ့ဒေသတွေမှာရာဇဝတ်ဂိုင်းကြီးတွေကြီးစိုးနေတာပါလို့ဆိုပါတယ်ဒါကြောင့်အကြမ်းဖက်မှုတွေဇက်တိုက်ကျူးလွန်နေတဲ့မြန်မာစစ်ကောင်စီထံကတရားဥပဒေစိုးမိုးမှုကိုဘယ်လိုမှမျှော်လင့်လို့ရနိုင်မှာမဟုတ်တယ်လို့ရာဇဝတ်ဂိုင်းတွေကိုထိရောက်အောင်နှိမ်နင်းမှုဆိုတာလေဖြစ်နိုင်ခြင်းမရှိဘူးလို့မြန်မာအရေးစောင့်ကြည့်လေ့လာသူတွေကဆိုကြပါတယ်ခင်ဗျာ
ကိုပြည့်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအလဲကိုရောက်ပါပြီဒီဘက်မှာတော့မီးရှို့ဖျက်ဆီးခါရတဲ့နေအဆောက်အုံတွေအကြောင်းစစ်စစ်သုံးသပ်ထားတာကိုကြားကြရမှာပ
ါအနာသိမှုအလောင်းနှစ်နှစ်ခွဲကျော်ကာလအတွင်းနိုင်ငံအနှက်လက်နက်ကင်ပြည်ပခါတွေကြောင့်လေအဆောက်အုံ 16,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်မီးရှို့ဖျက်ဆီးခံရမှုတွေက2022ခုနှစ်အတွင်းမှာအများဆုံးဖြစ်ခဲ့ပါတယ်မီးရှို့ခံရတဲ့လေအဆောက်အုံ 5,500 ကျော်လောက်ရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းမှာတော့လေအဆောက်အုံမီးရှို့ဖျက်ဆီးခံရတာအများဆုံးဖြစ်ခဲ့ပါတယ်စစ်ကောင်စီရဲ့စေအုပ်ချုပ်ရေးကြီးညာခဲ့တဲ့အခုနှစ်ဖေဖော်ဝါရီလအတွင်းမှာလည်းမီးရှို့ဖျက်ဆီးခံရတာတွေပြန်လည်မြင့်တက်ခဲ့ပါတယ် မီးရှို့ဖျက်ဆီးခံရမှုတွေကစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်။အခြေတွေအားဖြင့်နေအိမ်အဆောက်အုံ 6,200 ကျော်မီးရှို့ဖျက်ဆီးခံခဲ့ရတာပါ။ဒီပမာဏဟာနိုင်ငံတော်ဝန်မီးရှို့ဖျက်ဆီးခံရတဲ့စုစုပေါင်းရဲ့82ရာခိုင်နှုန်းကျော်အထိရှိခဲ့ပါတယ်။ဒုတိယအများဆုံးဒေသကတော့မကွေးတိုင်းမှာဖြစ်ပါတယ်။အိမ်အဆောက်အုံ 13,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရတာပါ။နိုင်ငံအနှံ့မြို့နယ်ပေါင်း130ထက်မနည်းမှာနေအိမ်အဆောက်အုံမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့ပါတယ်။ဒီအရေးအတွက်ဟာတနိုင်ငံလုံးမြို့နယ်စုစုပေါင်းရဲ့3,000+နီးပါးရှိလာပါတယ်။စကိုင်းတိုင်းရွှေဘိုမြို့နယ်မှာနေအိမ်အဆောက်အုံ 9,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမှာမြို့နယ်ပေါင်း38ခုရှိတဲ့အနက်32ခုမှာမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့တာပါ။တနင်္သာရီတိုင်းမှာတော့မြို့နယ်ပေါင်း10ခုရှိတဲ့အထက်9ခုမှာမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့ပါတယ7လတာကာလအတွင်းနိုင်ငံအနှံ့နေအိမ်အဆောက်အုံ 28,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။မီးရှို့ဖျက်ဆီးခံရတာတွေကမြို့နယ်ပေါင်း82ခုထက်မနည်းမှာဖြစ်ခဲ့တာပါ။ဒီလိုမီးရှို့ဖျက်ဆီးခံရတာတွေရဲ့80ရာခိုင်နှုန်းနီးပါးကစကိုင်းတိုင်းကမြို့နယ်29ခုမှာဖြစ်ခဲ့ပါတယ်။အခြေတွက်အားဖြင့် 22,000 ကျော်ရှိပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်မှာနေအိမ်အဆောက်အုံ 2,300 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။
ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာများကိုကြားကြရတော့မှာပါ VOA ကိုပြဖို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်တော်တွေအကြံပြုလာတွေကိုမအေးသန္တာကျော်ကအခုလိုစူးစီးတင်ပြထားပါတယ
်ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ဒီကိုကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ဒေါက်တင်တင်ဆူရီဖြစ်ပါတယ်။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်ရှင်။ဘေကင်းကျမ်းမာပါစေနော်။နောက်ထပ်သောရရှင်ဗာကြီးအေးကလည်း VOA သတင်းနဲ့နားဆင်ရတာအကြိုက်ဆုံးပါလို့ပြောလာတာပါ
။ကျွန်တော်က VOA BBC RFA မနေ့တိုင်းညတိုင်းနားထောင်ပါတယ်။နေကင်းဘက်ဆိုပြည်တွင်း FM line တွေကိုနားထောင်ပါတယ်။ VOA ကိုနားထောင်ရတာအားအရာဆုံးပါ။ဘာလို့လဲဆိုတော့ VOA ကမနေ့တနာရီည9နာရီမှနာရီဝဲည9နာရီမှအချိန်တနာရီပို့ပါကျန်တဲ့အတန်လွင့်ဌာနတွေကအချိန်15မိနစ်နာရီဝက်လောက်ပါပဲညီတို့ပင်စိုးစီကားဘူး VOE ကိုဒီတက်မကအချိန်တိုးပြီးထုတ်လွှင့်ပေးဖို့တောင်းဆိုရမှာကလည်းမဝင့်ပြရဲမို့ပါပြောရတာလဲငငယ်တုန်းကကြီးစားစကားလိုက်ပြောရသလိုရှင်းကုန်မိပါတယ် VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးနေကောင်းချမ်းသာကြပါစေ
မနေ့တခါညနေတခါည9နာရီတခါဆိုလို့ကျမတို့ဒီညနေ9နာရီမှအတန်လွှင့်တဲ့နာရီဝက်အစီအစဉ်မထုတ်လွှင့်တာကိုဗစ်ကရောဂါကြီးစတဲ့ရဖြစ်ပါရဲ့နော်အခုချိန်မှလည်းတနေ့ကိုနှစ်ခါပဲထုတ်လွှင့်ပေးနေပါတယ်ဒါပေမဲ့ကျမတို့စုစုပေါင်းမနေ့တနားရီညတနားရီအဲ့ဒါကလည်းရေဒီယိုကနောက်ပြီးတော့ရုပ်မြင်သံကြားကပါဖမ်းယူလို့ရအောင်လို့ဒီရေဒီယိုထုတ်လွှင့်ချက်ကိုရုပ်မြင်သံကြားရောမှာပါတင်ဆက်ပေးနေတာဖြစ်ပါရဲ့နောက်ပြီးတော့ကျမတို့ညနေ9နာရီတိုင်းမှာ TV သတင်းအစီအစဉ်အဲ့ဒါကနိုင်ဝက်စာအစီအစဉ်ဖြစ်ပါရဲ့ဒါကြောင့်မို့ကျမတို့ဓာတ်ရိုက်ထုတ်လွှင့်မှုတနေ့ကိုနှစ်နာရီခွဲထုတ်လွှင့်ပေးနေပါတယ်ရှင်ဒီတစ်မကအချိန်တိုးထုတ်လွှင့်ပေးဖို့တောင်းဆိုရမှလည်းမဝင့်မရဲနဲ့မလို့ပါတဲ့ကျမတို့လည်းညင်းဆိုရတာအားနာပါတယ်လောလောဆယ်တော့နှစ်နာရီခွဲအချိန်နဲ့ပဲကျင်းနေပါအောင်နော်အစီအစဉ်တွေကိုအားပေးကြည့်ရှုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်တခါလေစာရေးတဲ့ဦးဝင်းကြီးဆိုတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ဒီသောရရှင်ကမင်္ဂလာပါ VOE ရေးတဲ့ Facebook မှာသတင်းကြေညာတဲ့အတန်အရန်တိုးတိတ်နေလို့ပြုပြင်ပြင်ဆင်ပေးဖို့မေတ္တာရက်ခံပါတယ်နားကြားအာရုံကောင်းမွန်တဲ့သူဖြစ်ပါတယ်ကျေးဇူးပါတဲ့ဟုတ်ကဲ့ပါ နာကြအာယုံကောင်းမွန်ပေမဲ့ VOA အစီအစဉ်တွေကိုတိုးနေပါတယ်လို့ဆိုလာပါတယ်ဒီလိုရေးလာတဲ့စာတွေကိုလည်းကျွန်မမကြာခဏပြန်ပေးပူပါရယ်နော်အတန်ထုတ်လွှင့်မှုအတိုးအကျဲကျွန်မတို့ဘက်ကအတန်တိုးတယ်ဆိုပြီးစာရေးလာတဲ့ကြလို့ပါကျွန်မတို့ဘက်ကအတန်ထုတ်လွှင့်မှုအတိုးအကျဲကစံနှုန်းအတိုင်းထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါမဲ့ဒီအတန်တိုးတယ်ဆိုပြီးလှမ်းပြောတာလဲဒီတော်ရစီမှာမဟုတ်ပါဘူးမကြာခဏခုနပြောသလိုပဲကျွန်မကြားရပါတယ်ဒီမှာတချို့ကကြဲကြဲကြားရတယ်ဆိုပြီးလည်းပြောလာတာရှိပါတယ်ဒီမှာကျွန်မမေးချင်တာကဒီတော်ရရှင်ဦးဝင်းကြီးနဲ့အဲ့လိုအတန်တိုးတယ်လို့ပြောတဲ့တော်ရရှင်နေတခြားအစီအစဉ်တွေကိုနားထောင်ရင်ရောဘလို့ရှိပါလဲဆိုရရဲ့နောက်ပြီးတော့ဖုန်းနဲ့နားထောင်တာလားရေဒီယိုနဲ့နားထောင်တာလားဒါမှမဟုတ်ရင်လေရုပ်မြင်သံကြားကနေပြီးတော့လားမျိုးစုံပေါ့နော်လူအများစုကဖုန်းနဲ့နားထောင်ကြတော့ဖုန်းဆိုရင်လေဒီအတိုင်းအကျယ်ဖွင့်ပြီးတော့နားထောင်တာလားငကြက်တက်ပြီးတော့နားထောင်တာလားမိကုန်းထုတ်စရာအဆုံမကျေကျေဖွင့်ပြီးတော့နားထောင်လို့တိုးနေတယ်ဆိုရင်ငကြက်တက်ပြီးတော့နားစင်ကြည့်ပါနကြက်တက်ရင်ပို့ပြီးတော့ကြားရနိုင်ပါတယ်ဟိုကြဲကြဲဖွင့်ရတာနဲ့အတန်တိုးရဲဆိုတာလေတယ်လီဖုန်းစပီကာတစ်ခုခုသူ့ရဲ့အတန်တိုးကျအနေထားကြောင့်လည်းဖြစ်နိုင်ပါတယ်ရှင်ဒါကြောင့်မလို့ကျွန်မဖြည့်ပေးရတာတော့ခက်ပါရဲ့ဒါပေမဲ့လည်းစိတ်ချပါကျွန်မတို့ဘက်ကနေပြီးတော့ထုတ်လွှင့်တာကရှိတဲ့နယ်စံနှုန်းစင်တာနဲ့အညီထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါကြောင့်မလို့ရေဒီယိုမှာနားဆင်ရမယ့်ဖြစ်ဖြစ်ဒီရုပ်မြင်သံကြားမှာနားဆင်ရမယ့်ဖြစ်ဖြစ်သိတာပါလိမ့်မယ်ရှင်ဟိုပုံမှန်အတန်နဲ့ကြားရတယ်ဆိုတာမျိုးပေါ့နော်အခုလိုမျိုးပြန်ပြီးစာရေးပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်မပြောတာလေးတွေကိုလည်းနည်းနည်းလေးဟိုကျိုးစားကြည့်ပါအောင်လို့လဲတိုက်တွန်းချင်ပါရဲ့နော်နောက်ထပ်တော့ရှင်ဦးညင်ကြီးကလည်းဒီအတန်နဲ့ပတ်သက်ပြီးတော့ပဲရေးလာတာပါသူကကဏ္ဍတစ်ခုနဲ့တစ်ခုကြားမှာလွှင့်တဲ့တီးလုံးတွေကိုအတန်တိုးပြလို့ရမလားရဲ့မြန်မာပြည်သူတွေကခိုးပြီးတော့နားထောင်ရတော့အဲ့ဒီတီးလုံးတွေလာတဲ့အချိန်ဆိုရင်အတန်ကိုပြေးပြေးပြီးတော့ရှော့ရတာတဲ့ဟုတ်ကဲ့ပါကျွန်မရုံးမှာဒီစာကိုဖတ်ပြတော့အကုန်လုံးနားလဲပါတယ်အတန်ပြေးပြီးတော့တိုးပြီးတော့ရှော့မဲ့ပုံကိုလည်းကျွန်မမြင်ရပါတယ်ရှင်စိတ်မကောင်းပါဘူးနော်ဒီတော့ရှင်ကတော့အစီအစဉ်ကိုစပီကာနဲ့ဖွင့်ပြနားထောင်တဲ့ပုံမှာရေဒီယိုကလည်းဖြစ်နိုင်ပါရဲ့နော်ဒီမှာတီးလုံးတန်ကျနေတယ်ဆိုတာဟုတ်လဲဟုတ်မဟုတ်လဲမဟုတ်ပေါ့နော်ဘာလို့လဲဆိုတော့ဟုတ်တယ်ဆိုတာကတီးလုံးတန်ဆိုရင်အများအပြားပို့ပြီးကြဲကြားရတယ်လို့ပါမဟုတ်ဘူးဆိုတာကတော့ကျမတို့တီးလုံးကိုပို့ပြီးကြဲအောင်လွှင့်ပေးတာမဟုတ်ပါဘူးကျမအနေနဲ့လေဒီအတွေ့အကြုံကိုကိုယ်တိုင်မကြာခဏတွေ့ကြုံရပါတယ်ရုပ်မြင်သံကြားဟို TV ကြည့်နေတဲ့အခါမှာကြော်ညာလာပြီဆိုရင်တီးလုံးတန်ကြီးအကျဲကြီးထွက်လာလို့ဟိုအဲ့နေမှာတိုးတိုးပြေးရတာပါရှင်ဒါမဲ့လေကျမကဒီအတန်နဲ့ပတ်သက်လို့ဗီဒီယိုရုပ်မြင်သံကြားတွေနဲ့ပတ်သက်လို့ကိုရိုင်းဟိုတီးဖြတ်ရတယ်သူဆိုတော့အဲ့ညံမှာတခုနားလည်မိတာကတီးလုံးတန်ကိုကျမတို့ကဒီစကားပြောတဲ့နဲ့တူတူထားပြီးတော့ထိညိပေးထိုင်တာမှာတီးလုံးလာတဲ့အခါမှာတီးလုံးဖြစ်နေတဲ့အတွက်ကြောင့်မို့အတန်ကပို့ပြီးတော့ကြဲကြဲစားရတာဖြစ်ပါတယ်ဒီထက်နှိမ့်လိုက်ရင်လည်းဘာဖြစ်သွားလဲဆိုရင်သူ့ရဲ့တီးလုံးတန်ကအောက်နှိမ့်ကြပြီးတော့ဝင်သွားရပါတယ်ရှင်အဲ့ညမှာလေဒီတီးလုံးလာတိုင်းမှာကိုကကြဲကြဲကြားနေတယ်လို့ဖြစ်တတ်တာဖြစ်ပါတယ်ရှင်။ဒါမဲ့လေကျမဒီအစီအစဉ်တင်ဆက်တဲ့သူတွေတီးလုံးထဲတဲ့သူတွေကိုကျမပြန်ပြီးတော့သတိပေးပါမယ်။တော်ရရှင်ဥညင်ကြီးပြောတဲ့အချက်ကိုလည်းပြန်ပြီးတော့ပြောပြပေးပါမယ်နော်။ကျေးဇူးတင်ပါတယ်ရှင်။တော်ရရှင်ရဲ့နေ့စဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေအထွေထွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲဒီကစာတွေကိုလည်းကျွန်မအပတ်စဉ်တိုင်းတစ်ပုဒ်နှစ်ပုဒ်ဖော်ပြပေးနေပါတယ်နော်။အချိန်ရရင်ရသလိုစမ်းချောင်းကဆိုတဲ့သောရရှင်တစ်ယောက်ကတော့ချစ်တော် view ကြီးခင်ဗျားတဲ့ကျွန်တော်ငငယ်လေးတွေကရေဒီယိုကနေပဲအမြဲတမ်းနားဆင်နေကြပါဆိုပြီးအခုလိုရေးလာပါတယ
်။ရန်ကုန်မှာလည်းပြည်သူလူထုအတွေ့ရက်တည်တဲ့သတင်းသမားတော်လိုင်းသမားတွေတည်းမကပါဘူး။အိမ်ပိုင်တဲ့သူအိမ်ငါနေထိုင်ရသူတွေပါဒုက္ခရောက်လွန်းရပါတယ်။ဒါအပြင်မိမိရှိရေမရတရက်တရက်ဆိုအတော်ဒုက္ခရောက်ရတာပါ။စစ်အာဏာရှင်တွေကအကျဉ်းရောက်ရလေပျော်လေပုံစံဖြစ်လေမလားပဲ။မုန်းလိုက်တာ VOA ရေဖြစ်နိုင်ရင်အမေရိကန်ကစစ်ရေးအရာဝင်သင့်ပါတယ်။မြမအရေးလက်နေရင်တရုတ်ကမြမတရားစာတာတုံးပြီးအမေရိကန်ကိုပါထိပါလာနိုင်ကြီးရှိတာမို့အမေရိကန်ကစစ်ရေးကြံ့ကျင်သူတွေကိုပါဒီစာလေးအရောက်ပို့ပေးပါ
နိုင်ငံရေးလုတ်တဲ့သူရောနိုင်ငံရေးမလုတ်ဖဲနဲ့အိမ်မာဒီတိုင်းနေတဲ့သူရောဒုက္ခရောက်နေပါတယ်ဆိုပြီးတော့ဒီတော့ရှင်အမေရိကန်ကဆေးရကျန်းကျင်သူတွေစီဒီစားလေးအရောက်ပို့ပေးပါဆိုပြီးတော့အကြံပြုလာတာဖြစ်ပါတယ်တော့ရှင်ရဲ့ရင်ဖွင့်စာတွေကိုအခုရသလောက်အချိန်တွင်မှဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ဒီတမှုဘက်ကတော့ရှင်တမှုကလေးကလည်းရဲရှည်ပိတ်ထားလို့ဒုက္ခရောက်နေပါတယ်ဆိုပြီးတော့စာရေးလာပါတယ
်တမှုကလေးကားလန်ကိုပိတ်ထားခဲ့တာ3လကျော်လီလာတဲကိုရောက်လာပါပြီဒီကျော်အတွင်းမှာတမှုမြို့နယ်လူတို့ရဲ့ကျန်းမာရေးစီးပွားရေးလူမှုရေးလုပ်ငန်းဆောင်တာတွေအကုန်ခက်ခဲရှိသနာထက်ကိုပူချုံခဲ့ရပါတယ်ဒါကြောင့်မို့ကားလန်ပိတ်ထားဖို့ဆုံးဖြတ်ထားတဲ့တာဝန်ရှိလူကြီးများ PDF စက္ကစတာဝန်ရှိသူများအနေနဲ့အပြစ်မဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတမှုကလေးကားလန်ကိုခဏတစ်ဖြုတ်ဖြစ်ဖြစ် ပြန် ဖွင့် ပေးဖို့ အတနာခံ တင်ပြ လိုက်ရပါတယ် ခင်ဗျာ
Okay ဒီတော့ရှင်က 9 မြင်းဆောင် တမူးသား ဖြစ်ပါတယ် တဲ့ တမူးမျိုးစု မျိုးသားတွေ ကိုစား ရေးလိုက်ရပါတယ် ဆိုပြီးတော့ သူ့ရဲ့စာကို DVO ကို အခုလို့ ပို့လာတဲ့စာကို စကားစာ တာဝန်ရှိသူများ PDF တာဝန်ရှိသူများ တမူးမျိုး ပကဖ ပအဖ ပလဖ လူကြီးမင်းများ NUG တာဝန်ရှိသူများ ကိုပေးပို့ပါတယ် တဲ့ အခုလို့ ရေးလာတာပါ ဒီစာက ကျွန်မ ရထားတာ တရင်ပတ်အနေငယ်ရှိသွားပြီမလို့ဒီကိစ္စကိုတကယ်တာဝန်ရှိတဲ့သူတွေအခုချိန်လောက်ဆိုရင်တော့ဒီရရှိပြီးတော့ဖြေရှင်းပြီးသွားပြီလားဆိုတော့တကယ်၍ဒီကိစ္စကြီးပြေလည်သွားတယ်ဆိုရင်ကျွန်တော်တို့စီကိုတစ်ချက်လောက်အစာရေးပြီးတော့ပြောပါအောင်နော်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရက်ချင်ပါတယ်ရှင်အားလုံးပို့မှုကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့လိုက်လိ ဘာလို့ဖြစ်ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျမအေးတနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
ဒီမှာဒီမှာပေးစာတွေကိုမအေးတန်တာကျော်ကစူးစီးတင်ပြခဲ့တာပါအခုတော့ထူးခြားစံပြသတင်းလေးတွေကိုဆက်ပြီးတင်ဆက်ပါအောင်မယ်ချီလီနိုင်ငံကစစ်အေးပြချီတဲ့ဘက်မှာစစ်ခွေးတွေလည်းပါဝင်ခဲ့ပါတယ်ဟော်လီဝုဒ်ရုပ်ရှင်အထူးဘွဲကိုခွေးကောင်200ကျော်တက်ရောက်ပြီးဂန်နစ်ကမ္ဘာစာချုပ်ရေးချိုးသွားပါတယ် Shrek Blue Gee လို့ပဲရှင်နော့တဲ့ကတင်းကုတ်တို့အိမ်မှာနဖာချေးပြောင်းနိုင်ထုတ်ပြီးနှစ်ညတာတက်ခွနိုင်မဲ့အစီအစဉ်ကိုစတင်လိုက်ပါတယ်ဒီလိုသတင်းစမ်းလေးတွေကိုဒီအပစီစဉ်မှာကိုစံကျော်နဲ့မအီတန့်စင်တို့ကတင်ဆက်ထားပါတယ
်အမေရိကန်ပြည်တော်စုအိုဟိုင်းယိုးပြည်နယ်ဆင်ဆန်နတီမြို့မှာဟော့ဒေါ့ကျောက်ချောင်းနှက်ပေါင်မုံနဲ့တူတဲ့ဒေါ့ဆန်ချီတိုဝေးလေးတွေအပြေးပြိုင်ပွဲကိုနှစ်ဆင်ကျင်းပလေးရှိပါတယ်ဆင်ဆန်နတီမြို့ရဲ့ဒလေးအရာအော်တိုဘာဖက်စ်ဇင်ဇန်နတီဆိုတဲ့အော်တိုဘာပွဲတော်ကိုနှစ်ဆင်ကျင်းပလေးရှိတာပါဒီပွဲတော်တွေထဲမှာဟော့ဒေါ့ကျောက်ချောင်းနှက်ပေါင်မုံလို့ဝတ်ဆင်ထားတဲ့ချီတိုခွေးလေးတွေရောမျိုးဆက်ခွေးလေးတွေရောအမျိုးအစားစုံခွေးတရာလောက်အပြေးပြိုင်ပွဲကိုလည်းကျင်းပလေးရှိပါတယ်ချီတိုခွေးလေးတွေဝတ်ဆုံကိုစီနဲ့အပြေးပြိုင်ကြတာကိုပြည်ထောင်စုကလည်းအားပါတရလက်ခုပ်လက်ဝါးတီအားပေးခဲ့ကြပါတယ်ဒီနေ့အပြေးပြိုင်ပွဲမှာတော့အသက်3နှစ်အရွယ်ခွေးလေးရူဘီကအနိုင်ရရှိခဲ့တာကြောင့်သူ့ကိုမွေးစားတဲ့သခင်နဲ့အတူဆုတက်ယူခဲ့ပါတယ်။ရူဘီက tennis ဘောလုံးလေးတွေကိုပြေးဖမ်းရတာသဘောကျပြီးအရန်တွက်လက်မြန်ဆန်တယ်လို့သူ့သခင်ကပြောပါတယ်။သူ့အတွက်ဆုခြင်းဖြစ်တဲ့တနစ်စာခွေးစာအထုပ်ကြီးကိုအိမ်ပြန်တည်သွားနိုင်မှာဖြစ်ပါတယ်ခင်ဗျာ။
စီပြချီတက်ပွဲမှာတော့ရဲဝင်တန်းဖြစ်လာမဲ့လူငယ်တွေတင်လာမကရဲတပ်ဖွဲ့ဝင်ဖြစ်လာမဲ့ခွေးလေးတွေပါပါဝင်ကြကြပါလိမ့်။နှစ်စဉ်ကျင်းပလေးရှိတဲ့ချီလီစီပြချီတက်ပွဲအခမ်းအနားမှာအသက်ရွယ်ဆုံးခွေး86ကောင်လေးသူတို့ကိုထိန်းသူတွေကိုစီနဲ့ဘေးနားမှာနေပြီးတော့ပါဝင်ကြကြပါလိမ့်။ဒီခွေးပေါက်လေးတွေကငငယ်ကလေးကအပြင်းထန်လေးကျင့်သင်ယူခဲ့ကြရတာဖြစ်ပြီးတော့ဆူညံတန်းကိုလည်းမမှုကြတော့ပါဘူး။ဒါကြောင့်စီရေးပြဘေးခရာတိမှုတ်ပြီးတော့ချီတက်ကြတဲ့အချိန်မှာသူတို့ကလည်းငင်းငင်းလေးအလိုက်တတိပါဝင်လာကြတာပါဒီခွေးပေါက်လေးတွေကခွေးရဲဝင်တဲ့အဖြစ်ကြောင်းစင်ကြမှာဖြစ်ပါလေခွေးတွေကချစ်ဖို့ကောင်းရုံသာမကလူအသက်ကိုပါကယ်တင်နိုင်မဲ့နိုင်ငံအကျိုးပြုရဲဝင်တဲ့တွေလည်းဖြစ်လာမှာကြောင့်ဗာကြီးရဲ့သူတွေရဲ့အသေးစိတ်ဖြစ်နေကြပါလိမ့်ရှင်
Paw Patrol The Mighty Movie ခွေးပတ်တရောင်ရဲ့ကာတွန်းစကားရုံမတင်ခင်အကျိုးအထူးပွဲပြတာတဲ့ပွဲရဲ့ကော်စုံးနေပေါ်မှာအထူးအပ်တဲ့အဖြစ်ခွေး219កောင်တက်ရောက်ခဲ့ပြီးရုပ်ရှင်ပြပွဲတစ်ခုမှာခွေးအကောင်ကြီးအများဆုံးတက်ရောက်ခဲ့တဲ့ပွဲအဖြစ် Paramount Pictures ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီက Guinness ကမ္ဘာစံချိန်ကိုချိုးသွားပါတယ်ဒီမတိုင်ခင်တုန်းကတော့အမေရိကန်ပြည်ထောင်စု Illinois ပြည်နယ်ကကားနဲ့ဝင်ကြည့်ရတဲ့လေဟာပြင်ရုပ်ရှင်ကွင်းမှာခွေး199ကောင်တက်ရောက်ခဲ့တဲ့ပွဲနဲ့ Guinness ကမ္ဘာစံချိန်ဝင်ခဲ့တာပါ Guinness ကမ္ဘာစံချိန်ချိုးနိုင်မှုဆိုရင်ကြုံရခွေးတွေကိုခေါ်လို့မရပါဘူးအဝင်ဝမှာတရိတ်ဆန်ဆရာဝန်အတင်းတစ်ခုထားရှိပြီး Guinness စံချိန်စစ်ဆေးရေးအဖွဲ့ရဲ့သတ်မှတ်ချက်တွေနဲ့ခွေးတွေအားလုံးပြည့်မီမမီဆိုတာကိုပွဲမထက်ခင်မှာစစ်ဆေးရပါတယ်ခွေးတွေကကျန်းမာရမှာဖြစ်ပြီး10မိနစ်အနည်းဆုံးရုပ်ရှင်ကြည့်မှဒီပွဲကိုတက်ရောက်တယ်လို့မှတ်ယူတာဖြစ်ပါတယ်Paw Patrol The Mighty Movie ရုပ်ရှင်အထူးပွဲကိုတက်ရောက်တဲ့ခွေးတွေကမီးအောင်စုံကြဖျက်ချောက်ရတာဖြစ်ပြီးသခင်ရဲ့စကားနားထောင်တဲ့ကြောင့်လည်းပြတ်သားခဲ့ကြရပါတယ်ခွေးတွေတင်မကခလေးတွေရောမိသားစုတွေရောလာရောက်ကြတဲ့ဒီအထူးပွဲမှာအစားတောက်ရောင်းတဲ့ကားတွေခွေးရောလူရောရေတောက်ဖို့နေရာတွေခုံပြန်ကြော်လွှားကစားတဲ့နေရာတွေရေခဲမုတ်ဆိုင်တွေလည်းရှိပါတယ်ဇက်လိုက်အလုံးကခွေးတွေဖြစ်ကြပြီးပတ်တဲ့အောင်ရဲတွေရဲ့အတွေ့အကြုံကိုဟာတာနော်တင်ဆက်ထားတဲ့ Paw Patrol The Mighty Movieကတ်တွန်ဇလန်ကိုစက်တင်ဘာလ29ရက်နေ့မှာအမေရိကန်ပြည်ထောင်စုတွန်းကရုပ်ရှင်ရုံတွေမှာစတင်ပြသမှာဖြစ်ပါတယ်ခင်ဗျာ
Shrek ကတ်တွန်ရုပ်ရှင်တွေကဘလူးကြီးနေတဲ့ရွှေတော်တွေကတစ်ပင်အိမ်ထဲမှာခဏသွားနေခြင်းနေလို့ရနေပါပြီ Scotland အရက်ကဝေးလံခေါင်ဖျားတဲ့ဒေါအုပ်ထဲမှာတကူတော့ဘလူးကြီးနေတယ်လို့မျိုးတင်းငုတ်တူတွေကအိမ်ဖြစ်အောင်လို့ဖန်တီးထားတာကို APNB အင်္ဂါကုမ္ပဏီရဲ့အင်တာနက်စာမျက်နှာမှာတွေ့နိုင်ပါလေ DreamWorks Cartoon Animation Company ထုတ် Shrek Cartoon ဇာတ်လမ်းတွေကကျက်သွင်းတဲ့အစင်းကိုအလုံးလိုက်ကိုက်စားတဲ့ဘလူးကြီး Shrek လိုမျိုးပဲရွှေနှိုးတွေကတင်းငုတ်တူအိမ်မှာနဖာကြီးဖျောင်းနိုင်ထွန်းပြီးတော့တိတ်တိတ်ဆိတ်ဆိတ်လာတဲခုချင်းနေဆိုရင်တော့အောက်တိုဘာလ13ရက်နေ့နောက်ပိုင်းမှာ APNB ရဲ့အင်တာနက်စာမျက်နှာမှာ Booking တင်နိုင်ပါလေရွေးချယ်ခံရရင်တော့အောက်တိုဘာလ28ရက်နေ့ကနေ29ရက်နေ့ထိဧည့်သည်3ယောက်နှစ်ညအိတ်အခမဲ့တဲခွန်နိုင်မှာဖြစ်ပြီးဘလူးကြီး Shrek အင်္ဂါရင်းနဲ့ရတဲ့အမျက်ငွေတွေကတချို့ကတော့ Airbnb ကုမ္ပဏီက Hopscotch ကလေးငယ်များပရဟိတအဖွဲ့စီကိုလိုရမ်းမှာဖြစ်ပါရဲ့ရှင
်ထူးခြားစံပြသတင်းလေးတွေကိုမိုက်တန်စင်နဲ့ကိုစံကျော်တို့တင်ပြခဲ့ကြတာပါခုတော့သတင်းချစ်ချုပ်ကိုကိုသားညူဦးကပြောပြပါဦးမယ်
ဥရောပသမဂ္ဂရဲ့နိုင်ငံကြီးမူဝါဒဆိုင်ရာဂျီကယ်ဂျိုးဆက်ဘာရိုဟာယူကရိန်းမြို့တော်ကီယက်မှာယူကရိန်းကာကွယ်ဝန်ကြီးတစ်ရော့စတန်အူမာရက်နဲ့ပထမဆုံးကြိမ်လူကိုရိုင်းတွေ့ဆုံရခဲ့ပြီးတော့ယူကရိန်းအတွက်ရေရှည်လူညိုရေးအာမခံတဲ့ဆိုပြီးတော့ဂရုပြုပြောဆိုပါရတယ်။သူတို့နှစ်ဦးကယူကရိန်းကို EU စီးအထောက်ပံ့တွေဆက်ပြီးဆွေးနွေးခဲ့ကြပြီးတော့ယူကရိန်းဟာပိုးပြီးတော့စွန့်ရင်ကောင်းတဲ့အထောက်ပံ့တွေအလျင်မြန်လိုအပ်နေတယ်လို့ EU အကြီးအကဲကဒီ X လူမှုကွန်ရက်ဆာမျက်နှာမှာရေးပါတယ်။အခုလိုထောက်ပံ့ကူညီမှုတွေအတွက်ကျေးဇူးတင်တဲ့အကြောင်းယူကရိန်းကာကွယ်ဝန်ကြီးကလည်းပြောသလိုအခုဒီစီးပွားဟာပိုးပြီးတော့ပူးပေါင်းစွန့်ရဖို့အစပြုချက်တစ်ခုဖြစ်တယ်လို့ယူကရိန်းကာကွယ်ဝန်ကြီးကသူ့ရဲ့ X လူမှုကွန်ရက်မှာရေးပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းစစ်နဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ငွေကြေးထောက်ပံ့ကူညီမှုတွေဆက်ရှိသွားမယ်ကြောင်းမဟာမိတ်တွေကိုအာမခံပြောဆိုနေတဲ့အချိန်မှာပဲယူကရိန်းအတွက်အမေရိကန်အကူအညီတွေအနှောင့်အတားဖြစ်ခံမှာမဟုတ်ဘူးလို့လည်းလွှတ်တော်ကသတိပေးပြောဆိုခဲ့ပါတယ်။ဘလို့အချိန်ဒီမျိုးမှာပဲဖြစ်ဖြစ်ယူကရိန်းအတွက်အကူအညီတွေကိုအနှောက်ယှက်ဖြစ်စေတာမျိုးလက်ခံမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမှတ်ချက်စကားပြောခဲ့တာပါ။အမေရိကန်ဆိုရလုပ်ငန်းတွေရပ်တန့်သွားစေဖို့အချိန်ဒီမျိုးရှောင်ရှားနိုင်ဖို့လွှတ်တော်ကနေပြီးတော့ရက်တူအစိုးရသုံးစိတ်ကိုခြာပြီးခဲ့တဲ့နေရာမှာတော့အဲ့သုံးစိတ်ထဲကနေပြီးတော့ယူကရိန်းအတွက်အကူအညီပေးမဲ့ငွေတွေကိုဖယ်ထုတ်ထားခဲ့ပါတယ်။ထိုင်ဝမ်မှာတော့နေထိုင်တဲ့ဒီဒဇင်နဲ့ချီတဲ့ဟောင်ကောင်တက်ကြွလှူရှားသူတွေဟာကမ္ဘာတစ်ဖက်တိအစိုးရရဲ့ထိုးဖောက်စိတ်ဝင်မှုတွေကိုကန့်ကွက်တဲ့ဆန္ဒပြပွဲတည်းရဲ့တိုက်ပွဲမျိုးမှာပြုလုပ်ခဲ့ပါတယ်။အောက်တိုဘာလ10ရက်နေ့မှာကြောက်တဲ့တိအမျိုးသားအနေနဲ့တိုက်ဆိုင်ပြီးတော့ဒီဆန္ဒပြပွဲကိုပြုလုပ်တာပါ။ဆန္ဒပြသူတွေဟာဒီကြီးမြတ်တဲ့ဟောင်ကောင်ဆိုတဲ့တချင်းကိုတည်ဆူကြပြီးတော့တရုတ်ကွန်မြူနစ်တစိုက်ပါတဲ့တတားပုတ်လေးတွေကိုဖျက်ချိုးပြခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညူကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာတွေကတော့ဇူဘဲအယ်တရက်ဘ်နဲ့ဂျိုနာကမင်းဆိုဖြစ်ကြပါတယ်။ VOA America ရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းနုံမီတာ24.50 52နဲ့လိုက်လိုက်မီတာ190ပြည့်VOA ရဲ့ internet နဲ့ Facebook စာမျက်နှာတွေကနေတိုက်ထုတ်လွှင့်ပေးကြတာပါ။တောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခေတ်ကျမှရှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်တမောင်သတ်ပါ။
This program has come